Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာလ4ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကို Line to Meter 2532တို့အပြင် Line Let Meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမတို့ရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်တင်ဆက်သွားမှာပါရှင
်။မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါ။ဒီညတည်းထိတ်တန့်ရောက်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ American တမရလောင်းရွေးကောက်ပွဲမတိုင်ခင်အပိသက်မဲဆွေပွဲတွေလုပ်နေကြပါတယ်။စစ်ကောင်စီအကြီးကဲတရုတ်နိုင်ငံကိုဒီသတင်းပတ်ထဲတွားရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံဘက်ကမြေရှားတပ်ထုတူဖော်ခွင်တွေကန့်တက်ချက်ကြောင့်လုပ်ငန်းရှင်တွေအခက်တွေ့နေရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင်
။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမေးအောင်လှိုင်ဟာမကြခင်ကျင်းပတော့မဲ့ဒီမဲခေါင်မြေဝမ်းညီလာခံတက်ရောက်ဖို့တရုတ်နိုင်ငံကုမေးမျိုးကိုမကြခင်တွားရောက်တော့မှာဖြစ်ပါတယ်။
ပမာပြည်အတွက်စီးပွားရေးလေးပါလေတစုံတရာ6အောင်ပေါ့ဗျာနော်ဥမာအဖြစ်ဟိုသူ့ရှိရကိုတော်တွေကိုပေးရင်နိုင်ပါရတော့ဘာလို့ကစိတ်ယုံဒီပါလေပို့ပြီးတော့အလုတ်ကလေးကင်လေးတွေပါလေပို့တွက်လာတာတွေပါလေတော့
ခီးစင်နဲ့ပတ်သက်လို့အကဲကဲတချို့ရဲ့အမြင်တွေကိုစူးစီးတင်ပြတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါရခိုင်နဲ့ဒီကီနီဒီရှမ်းပြည်တောင်ပိုင်းနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေနောက်ဆုံးအခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြမှာပါ
။အမေရိကန်မှာရွေးကောက်ပွဲကျင်းပဖို့တရက်တာလိုတော့တဲ့အချိန်နောက်ဆုံးနေ့မှာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာသမရလောင်းတွေအပြိုင်အဆိုင်မဲဆွေကြမှာဖြစ်ပါတယ်။ Democratic Party ကဒူသမရကမလာဟဲရစ်ကတော့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးရမှာအရေးကြီးလိမ့်မယ်လို့ခန့်မှန်းထားတဲ့ Pennsylvania ပြည်နယ်မှာဒီကနေ့စီယုံရေးဆင်မှာပါ။ပြိုင်ဘက် Republican Party ကသမရဟောင်း Donald Trump ကတော့မြောက် Carolina, Pennsylvania နဲ့ Michigan ပြည်နယ်၃နေရာကနေရာ၄နေရာကိုစီယုံရေးထွက်မှာဖြစ်ပါတယ်။ Democratic သမရလောင်းနဲ့ဒူသမရလောင်းတို့ရဲ့ Pennsylvania ပြည်နယ်စီယုံရေးခီးစဉ်မှာတော့အလုတ်သမားလူတန်းစားတွေရှိရာနေရာတွေကိုတွားရောက်မှာဖြစ်ပြီးခီးစဉ်အစုံမတက်ခင်ညဘက် Philadelphia မြို့ကမဲဆွယ်ပွဲမှာတော့နာမည်ကျော် American နုပညာရှင်တွေဖြစ်တဲ့ Lady Gaga နဲ့ Oprah Winfrey တို့ကလည်းတက်ရောက်ကြမှာဖြစ်ပါတယ်။သမရဟောင်း Trump ရဲ့စီယုံရေးခီးစဉ်ကိုတော့မြောက် Carolina ပြည်နယ် Raleigh မြို့မှာစတင်မှာဖြစ်ပြီးတော့ Pennsylvania ပြည်နယ်မှာရှိတဲ့ Reading နဲ့Big Bucks မြို့တွေမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဒူသမရလောင်းနဲ့အတူ Michigan ပြည်နယ် Grand Rapids မှာလည်းညဘက်မဲဆွယ်ပွဲတွေကိုအဆုံးသတ်မှာဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်မှာပဲခန့်မှန်းဂျီအဖြစ် American မဲဆန္ဒရှင်89တန်းလောက်ကြိုတင်မဲတွေပေးခဲ့ပြီးဖြစ်ပါတယ်။ရွေးကောက်ပွဲမှာသမရဟောင်း Trump အနိုင်ရခဲ့မယ်ဆိုရင်တော့သမရဟောင်းတယောက်ပထမဆုံးအချိန်ဖြစ်ရွေးကောက်ပွဲပြန်ဝင်နိုင်ပြီးအနိုင်ရသူဖြစ်သမိုင်းဝင်မှာဖြစ်တယ်လို့ဒူသမရ Harris အနိုင်ရမယ်ဆိုရင်တော့လူမဲနဲ့တောင်အာရှသွေးပါသူအမျိုးသမီးတယောက်ကပထမဆုံးအချိန်ဖြစ် American သမရဖြစ်သမိုင်းဝင်မှာဖြစ်ပါတယ်ရှင်
။ Israel နိုင်ငံမှာရှင်းနှစ်ဆန်းဥပဒေသစ်စတင်ကျင့်သုံးတဲ့အခါ Palestine ဒုက္ခသည်ရေးရာကုလသမဂ္ဂ Agency UNRWA နဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်းသွားမှာဖြစ်ကြောင်း Israel နိုင်ငံကြီးဝန်ကြီးဌာနကကုလသမဂ္ဂကိုဒီကနေ့ပဲတရားဝင်အကြောင်းကြားလိုက်ပါတယ်။ကုလသမဂ္ဂ Agency နဲ့အဆက်ဖြတ်ပြီးတော့နိုင်ငံတွင်းမှာလုပ်ငန်းလုပ်ကင်ခွင့်တားမြစ်လိုက်တဲ့ဥပဒေကို Israel လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်အခုနောက်ဆုံးတရားဝင်အကြောင်းကြားလိုက်တာပါ။ UNRWA လုပ်ငန်းတွေမှာ Hamas တွေထိုးဖောက်ဝင်ရောက်နေကြောင်းခိုင်မာတဲ့အထောက်အထားတွေနဲ့တင်ပြခဲ့ပေမဲ့ကုလသမဂ္ဂကပြုပြင်တာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာ Israel တမ်မတ်ကြီး Danny Danon ကကြေညာချက်မှာပြောထားပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ Israel ကို Hamas တွေကျူးကျော်တိုက်ခိုက်ချိန်မှာ UNRWA ဝန်ထမ်းတွေပါဝင်ကြောင်း Israel ကအချိန်အတော်ကြာကလေးကဆွဆွဲထားပါတယ်။ဆွဆွဲချက်နဲ့ပတ်သက်လို့ Israel ကအထောက်အထားအနည်းချင်းသာပြသနိုင်ခဲ့ပြီးအထောက်အထားအခိုင်အမာပြသဖို့တောင်းဆိုထားတာကို Israel ကတုံ့ပြန်တာမရှိဘူးလို့လည်း UNRWA အကြီးအကဲကပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုထားပါတယ်ရှင်။
ယူကရိန်းနဲ့ဆစ်ဖြစ်နေတဲ့ရုရှားကိုမြောက်ကိုရီးယားကတပ်ဖွဲ့တွေဆေးလွတ်ထားတဲ့ပေါ်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲဟာ ောင်ကိုရီးယားနိုင်ငံသား၏ဝင်ကြီးနှင့်ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါသည်။ဂျပန်နိုင်ငံခီးစဉ်အပြီးတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့စစ်မဲ့ဇုံကိုတွားရောက်ခဲ့ကြောင်းလည်း EU ထိပ်တန်းတန်တမန်က X လူမှုကွန်ရက်မှာဖော်ပြခဲ့တာပါ။နှစ်နိုင်ငံကြားစစ်မဲ့ဇုံကိုတွားရောက်တာဟာငြင်းချင်းအတွက်ပို့မှုအလေးထားကြိုးပမ်းဖို့လိုတဲ့ဆိုတာကိုထက်မှန်သတိပေးတဲ့သဘောဖြစ်တယ်လို့လည်းပြောပါရတယ်။တောင်ကိုရီးယားခီးစဉ်ဟာဥရောပသမဂ္ဂနဲ့ဆိုလ်ဂျာလုံခြုံရေးနဲ့ကာကွယ်ပူးပေါင်းဆောင်ရွက်မှုကိုနောက်တဆင့်တက်ဖို့ဖြစ်ကြောင်းပြောဆိုခဲ့ပေမယ့်အသေးစိတ်ကိုတော့မပြောထားပါဘူး။ရုရှားနိုင်ငံကမြောက်ကိုရီးယားစစ်သားတွေစေလွတ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသတိပေးခဲ့ပြီးနောက်ပိုင်းမှာ EU တန်တမန်ရဲ့ဒီခီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါရတယ်။ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒရေးအကြီးအကဲဟာမြောက်ကိုရီးယားရဲ့တက်တွေစေလွတ်မှုအပေါ်စိုးရိမ်ကြောင်းကိုတောင်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးနဲ့တွေ့ဆုံအပြီးမှာတောင်ကိုရီးယားသတင်းဌာနတခုမှပြောခဲ့ပါတယ်။မြောက်ကိုရီးယားကိုရုရှားကတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားဘက်ကလက်နက်တွေကိုယူကရိန်းကိုပေးပို့နိုင်မလားဆိုတဲ့မေးခွန်းကိုတော့ဖြစ်နိုင်ခြေရှိတဲ့အခြေအနေအလုံးကိုထည့်သွင်းစဉ်းစားနေကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်ကပဲတောင်ကိုရီးယားနိုင်ငံသားရဲ့ဝင်ကြီးကပြောထားပါတယ်ရှင်
။စပိန်နိုင်ငံမှာရေဘေးကြုံကဲဒီစပိန်နိုင်ငံမှာရေဘေးဒုက္ခကြုံနေရတဲ့လူမှုအတိုင်းအဝန်းကိုပြန်ပြီးတော့ထူထောင်ရေးမျှော်လင့်ချက်ထားကြဖို့စပိန်ပြည်ဖိလစ်ပီ6ကကတိပေးပြောဆိုပါရယ်စပိန်မှာမကြုံစဘူးရေလွှမ်းမှုမှုတွေကြောင့်လူ100ကျော်တိတ်ဆုံးခဲ့ပြီးထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါရေဘေးဒဏ်အဆိုးဝါးဆုံးခံရတဲ့ပိုက်ပိုတာမြို့ကိုစပိန်ပြည်နဲ့မိဖုရားမနေ့ကရောက်လာတဲ့အချိန်ဒေါသဖြစ်နေတဲ့မြို့ကန်လူအုပ်ကြီးကလမ်းပေါ်မှာကြံခဲ့တဲ့ရွှံပတ်တွေနဲ့ပစ်ပေါက်အော်ဟစ်ဆန္ဒပြခဲ့ကြပါတယ်ပြီးခဲ့တဲ့သတင်းပတ်ကစပိန်နိုင်ငံအရှေ့ပိုင်းဒေသမှာမကြုံစဘူးရုတ်တရက်ရေလွှမ်းမှုခဲ့တဲ့အတွက်မြို့နဲ့ကျေးရွာတော်တော်များများလမ်းပေါ်မှာမော်တော်ကားတွေအပြက်အစီးတွေပုံနေခဲ့ကြပြီးတချို့နေရာတွေမှာလူတွေအိမ်ပြင်ထွက်မရပဲပိတ်မိနေခဲ့ကြပါတယ်ရှင်
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5.19 kHz 15.53ညာ5.25 kHz 11.83ညာ5.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာ5.19 kHz 15.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီသတင်းပတ်သက်တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
။大湄公河次区域经济合作第八次领导人会议将于11月6日至7日在云南昆明。
မဲခေါင်မြေဝန်၅နိုင်ငံဖြစ်တဲ့ကမ်ဘောဒီးယား၊လာအိုမြန်မာ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေနဲ့အတူအာရှဖွံ့ဖြိုးရေးဘဏ် ADB ဥက္ကဋ္ဌတို့နဲ့ထိပ်သီးအစည်းအဝေးတက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရမောင်နှင်းကဒီကနေ့ပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အထမအကြိမ်ပြောင်းမဟာမဲခေါင်ဒေတာကွဲထိပ်သီးအစည်းအဝေးနဲ့တခြားဒေတာဆိုင်ရာအစည်းအဝေးတွေအတွက်ယူနန်ပြည်နယ်ကုမင်းမြို့ကိုစစ်ကောင်စီအကြီးအကဲတွားရောက်မှာဖြစ်ကြောင်းစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတရုတ်နိုင်ငံကိုတရားဝင်တွားရောက်တဲ့ခီးစဉ်အတွင်းတရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့တာပါတရုတ်မြန်မာစီရေးတင်မာမှုလက်နက်ကင်ပြည်ပခါတွေအဆုံးသက်ရေးတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေပေါ်တရုတ်အစိုးရကဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရုတ်နိုင်ငံကိုတွားရောက်မယ်အစီအစဉ်ထွက်ပေါ်လာတာပါစစ်ကောင်စီစခန်းတချို့နဲ့နေဆက်မြို့တချို့ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသိမ်းပိုက်နေချိန်မှာပဲတရုတ်မြန်မာနေဆက်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပစ်လိုက်ပြီးမြန်မာဘက်ပို့မဲ့တရုတ်ကုန်ပစ္စည်းတွေကိုလည်းကန့်တတ်ထားပါတယ်။လေလာသူတွေကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားတဲ့ဒီခီးစဉ်ဟာစစ်ကောင်စီအုပ်ချုပ်မှုကိုတရားဝင်ထောက်ခံကြောင်းတရုတ်နိုင်ငံဘက်ကပြသလိုက်တယ်လို့တရုတ်နိုင်ငံရဲ့အခိုင်အမာကြေညာနောက်ခံပေးထားမှုကိုနိုင်ငံတကာကပြသတဲ့ခီးစဉ်လို့လည်းယူဆထားကြပါတယ်ရှင်။
မြန်မာနိုင်ငံဘက်ကမြေရှားတပ်ထုဒုဖော်ခွင်တွေပိတ်ပင်ထားပြီးတော့နောက်ထပ်ကုန်တန်းတွေမတင်ပို့နိုင်တဲ့အတွက်ကမ္ဘာမြေရှားတပ်ထုဈေးတက်သွားနိုင်တဲ့အကြောင်းလုပ်ငန်းရှင်တွေခန့်မှန်းထားတာကို Global Times သတင်းစာမှာရေးသားထားပါတယ်။ကမ္ဘာဈေးကွက်ကိုတင်ပို့တဲ့မြေရှားတပ်ထု50ရာခိုင်နှုန်းကျော်ဟာမြန်မာနိုင်ငံကထွက်တာဖြစ်ပြီးစမတ်ဖုန်းတွေကွန်ပျူတာတွေကအစလျှက်စစ်ကားအထိခေတ်သစ်နည်းပညာနဲ့လူသုံးလျက်စစ်ပစ္စည်းတွေနဲ့စစ်လက်နက်ပစ္စည်းတွေမှာအသုံးပြုတဲ့တပ်ထုတပ်18မျိုးအုပ်စုဝင်ဖြစ်ပါတယ်။မြန်မာနိုင်ငံကထွက်တဲ့မြေရှားတပ်ထုတွေကိုတရုတ်နိုင်ငံကဝယ်ယူပြီးကမ္ဘာဈေးကွက်ကိုတင်ပို့ရောင်းချနေတာဖြစ်ပါတယ်ရှင်။
တောင်တုပ်ပင်လေးကတန်တာကြောက်တန်းတွေရှိတဲ့ကျွန်းစုမှာဗီယက်နမ်ကအဆောက်အုံတွေတိုးချဲ့ဆောက်လုပ်နေတဲ့အပေါ်မလေးရှားကသတိပေးစာပေးပို့ခဲ့တဲ့အကြောင်းသက်ဆိုင်ရာအရာရှိတွေကိုကိုးကားပြီးတော့ Reuters သတင်းဌာနကဖော်ပြထားပါတယ်။တောင်တုပ်ပင်လေးတွေကနေရာတော်တော်များများကိုတရုတ်ကလည်းသူ့ပိုင်ဖြစ်ကြောင်းပြောဆိုနေသလိုဖိလစ်ပိုင်နဲ့ဗီယက်နမ်ငါးဖမ်းတင်မော့တွေနဲ့မကြာခဏထိတ်တိုက်ရင်ဆိုင်မှုတွေလည်းရှိနေပါတယ်။အထူးသဖြင့် Spratly ကျွန်းစုတဝိုက်နေရာတွေနဲ့ပတ်သက်ပြီးတရုတ်ထိုင်းဝမ်မလေးရှားဗီယက်နမ်ဘရူနိုင်းနဲ့ဖိလစ်ပိုင်တို့ကြားပိုင်ဆိုင်မှုတွေအငင်းပွားနေကြတာလည်းဖြစ်ပါတယ်။အဲ့ဒီတန်တာကြောက်တန်းတွေရှိတဲ့ကျွန်းစုမှာဗီယက်နမ်ကတိုးချဲ့ဆောက်လုပ်နေတာနဲ့ပတ်သက်လို့မလေးရှားရဲ့သတိပေးစာကိုအောက်တိုဘာအစောပိုင်းကပေးပို့ခဲ့တာဖြစ်ပြီးအခုထိတော့အကြောင်းပြန်တာမရှိသေးဘူးလို့လည်းပြောပါတယ်။ဒီကျွန်းစုတွေမှာဗီယက်နမ်ကအခြေခံအဆောက်အုံတွေကိုတိစောက်နေတာကိုဂျူရုဓာတ်ပုံတွေကနေတွေ့ခဲ့တာပါ။မလေးရှားတီးတန့်စီးပွားရေးဇုန်နဲ့ဗီယက်နမ်ငါးဖမ်းသမားတွေမကြာခဏဝင်ရောက်လာတဲ့အတွက်ဖမ်းဆီးမှုတွေရှိနေတဲ့အကြောင်းမလေးရှားကသတင်းထုတ်ပြန်နေရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာနှောင်းပိုင်းတုန်းကတော့ဗီယက်နမ်ကဒီကျွန်းစုတွေမှာလေရင်ပြင်းနဲ့တခုတိစောက်ခဲ့တာကို RFA သတင်းကလည်းဖော်ပြခဲ့ပါသေးတယ်ရှင်။
တနင်္ဂနွေနေ့ညပိုင်းကအင်ဒိုနီးရှားနိုင်ငံအရှေ့ပိုင်း Mount Lewitobi Lucky မီးတောင်ပေါက်ကွဲခဲ့တဲ့အတွက်အနည်းဆုံးလူ10ဦးသေဆုံးခဲ့ပါတယ်။အရှေ့ Nusa Tenggara ပြည်နယ်က Flores ဂျွန်ပေါ်မှာရှိတဲ့ဒီမီးတောင်ပေါက်ကွဲပြီးတော့ချော်ရီပူတွေမီးတောင်ပြားတွေနဲ့မီးတောင်ကျောက်တွေလွင့်စင်နေတာကိုအင်ဒိုနီးရှားမီးတောင်နဲ့ဘူမိဗေဒဆိုင်ရာ NDA ရော့ပါရေးဗဟိုဌာန PVMBG ကအချက်လက်တွေနဲ့ပုံတွေကိုထုတ်ပြန်တာပါမီးတောင်ပေါက်ကွဲပြီးအဲ့ဒီနေရာတဝိုက်မိုးကြီးနေတယ်လို့လျှက်စစ်မီးပြတ်တောက်နေပြီးတော့ကျေးရွာဒေသခံတွေကိုရဲတပ်ဖွဲ့နဲ့စစ်တပ်ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းကိုအာနာပိုင်တွေကပြောပါတယ်လက်ရှိမှာမီးတောင်ပေါက်ကွဲမှု NDA တတိပေးချက်ကိုအမြင့်ဆုံးအဆင့်တတိပေးထားပြီးမီးတောင်တဝိုက်၄မိုင်ပတ်လည်မှာလာမယ့်ရက်တွေအတွင်းရုတ်တရက်ရေကြီးနိုင်တဲ့ NDA နဲ့ချော်ရီအေးတွေဆက်ပြီးတော့စီးဆင်းနိုင်တဲ့အကြောင်းလဲတက်ဆိုင်ရာအာနာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ရှင်တနင်္လာနေ့ညပိုင်းဒီ BOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။ကျမတို့သတင်းအစီအစဉ်ကိုမက်ခင်လေးနဲ့အတူတင်ဆက်ခဲ့တာပါ။အခုတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တရုတ်ပြည်ဒီကုမင်းကိုသွားမဲ့ခီးစဉ်ပေါ်အကက်ကက်တချို့ရဲ့အမြင်ကိုကြည့်ကြရအောင်ပါ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရုတ်နိုင်ငံကဖိတ်ကြားလို့မဲခေါင်မြေဝမ်းညီလာခံတွေတက်ဖို့တရုတ်နိုင်ငံကုမင်းမြို့ကိုမကြမီရက်ပိုင်းမှာတွားရောက်ဖို့ရှိနေပါတယ်။အာဏာသိမ်းခဲ့တဲ့2022ခုနှစ်နောက်ပိုင်းပထမဆုံးချိန်တွားရောက်မဲ့စစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ပြည်ခီးစဉ်ကမြန်မာနိုင်ငံရေးပေါ်ဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲ။အကဲခက်တချို့ရဲ့အမြင်တွေကိုစူးစီးပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ဆုမွန်ကပြောပြမှာပါရှင်။
တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်စစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်သွားမဲ့တရုတ်ပြည်ခီးစဉ်ကတော့တရုတ်နိုင်ငံကနေဖိတ်ကြားလို့ကုမင်းမြို့ကိုသွားရောက်မှာဖြစ်ပြီးတရုတ်အစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီခီးစဉ်တွင်မှာတရုတ်မြန်မာနှစ်နိုင်ငံချစ်ကြည်ရေးစီးပွားရေးနဲ့ကနဘောင်းဆောင်ပူပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မှတိုးတက်ခိုင်မအောင်ဆွေးနွေးဆောင်ရွက်မယ်ဆိုတာကိုစစ်ကောင်စီကဒီကနေ့ထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့တရုတ်နိုင်ငံခီးစဉ်တွင်မှဘလို့ရလက်တွေဖြစ်လာနိုင်ပါသလဲ။နိုင်ငံရေးအကဲခတ်တွေကအမြင်ဘလို့ရှိပါသလဲဆိုတာကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကစစ်ကောင်ဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်လို့သူ့အမြင် VOA ကိုအခုလိုပြောပြပါတယ်
။တရုတ်ကဒီလိုအဲ့မဲခေါင်မြန်မာအဲ့နိုင်ငံ၆နိုင်ငံပါအဲ့၆နိုင်ငံလုံးပါဝင်တဲ့သူကမဲခေါင်မြန်မာဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဟိုနေမျိုးစီမံကိန်းရှိတယ်ဗျအဲ့ဒါကိုဗမာပြည်ကဆွဲထည့်ထားတာပဲလေဗမာပြည်ရဲ့စီးပွားရေးဟိုနေပြီးွားအဲ့တော့ဗမာပြည်အတွက်စီးပွားရေးလေးပါလေတစုံတရာ၆အောင်ပေါ့ဗျာနော်ဥမာအဖြစ်ဟိုသူ့ရှိရကိုတရီကိုပေးရင်နိုင်ပါရတော့ဘာလို့ကစိတ်ယုံဒီပါလေပို့ပြီးတော့အလုတ်ကလေးကင်လေးတွေဘာလေးတွေပို့တွက်လာတာတွေဘာတွေတော့ဖြစ်ကောင်းဖြစ်နိုင်တာပေါ့ဗျာဒီလောက်ကလေးတွေတော့ရှိနိုင်တာပေါ့အဲနောက်တစ်ခုကလည်းဟိုမင်းအောင်လှိုင်အတွက်ကတော့ဝါရဖြန့်ချီလေးအတွက်ဓာတ်ပုံနော်ဖိုတိုအော့ပလေးရလာတာပေါ့ဗျာဒီလောက်ပါပဲ
တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားမှာစစ်ရေးတွေတင်းမာလာနေတဲ့အချိန်အခုလိုမျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်အစိုးရတာဝန်ရှိတဲ့သူတွေရဲ့တွေ့ဆုံမှုကတော့စစ်ရေးပေါ်မှာဘလောက်ထိတက်ရောက်နိုင်မှာမလဲဆိုတာနဲ့ပတ်သက်လို့ မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးရဲ့အမြင်ကတော့စစ်ကောင်စီကိုတရုတ်ကနေနေရာပေးဖိတ်ကြားတာမျိုးတရားဝင်ခွင့်ပေးပြီးတော့ဖိတ်တာမျိုးထက်မဲခေါင်မြေဝန်တခြားနိုင်ငံချင်းတွေ့ဆုံရမယ့်ပွဲတစ်ခုကိုဖိတ်ချင်းတသက်သာဖြစ်နိုင်တယ်ဆိုပြီးတော့ရှုမြင်ပါတယ်။ဒါကြောင့်လက်ရှိမြောက်ပိုင်းအဖွဲ့တွေနဲ့စစ်ပွဲပေါ်မှာတက်ရောက်မှုရှိနိုင်မှာမဟုတ်ဘူးလို့လည်းရှုမြင်ပါတယ်။ဒါပေမဲ့တရုတ်ဘက်ကစစ်ကောင်းဆောင်နဲ့မြောက်ပိုင်းအဖွဲ့တွေကိုတွေ့ဆုံခွင့်ပေးနိုင်တယ်လို့လည်းမြန်မာနိုင်ငံရေးလေလာသုံးသပ်သူကသုံးသပ်ပါတယ်
။ PDC ဝေးဆိုတာဖိတ်သူ့လာခွင့်ပေးရမယ်ကြီးစားဖြစ်နေ။ဒါမျိုးသူ့လာတောင်းပေးတယ်လို့မထင်ဘူး။ဒါပေမဲ့အဲ့လိုရောက်တဲ့အချိန်တော့ပြီးပြီးပန်းနေနေလာမြောက်ပိုင်းအဖွဲ့တွေနဲ့နော်။အဲတရုတ်ကစီမံလိုက်တာပေါ့နော်။သူတို့ဒီကြားတာဟုတ်။ဟုတ်ကတော့ဖြစ်နိုင်မှာလေလား။နောက်ချက်ကမော်ဒီစီနေငိမ်းမှာပြောက်ကပြေဝါထောက်ခံနေတယ်လို့ဟိုကောက်ချက်ချလို့မရဘူးဘဟုတ်ပဲဒီပဲချင်းတို့သာဆုတာချင်းတို့ပဲဒီကနေနေပို့ရပါတယ
်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတရုတ်ကိုတွားရောက်မဲ့အချိန်ကတော့နိုမာလ6ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အထိတရုတ်နိုင်ငံကူမင်းမြို့မှာကျင်းပမဲ့အထမအကြိမ်မြောက်မဟာမဲခေါင်ဒေသခွဲထိပ်သည့်အစည်းအဝေးနောက်ပြီးတော့ဆယ်ကြိမ်မြောက်အေယာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူပေါင်းဆောင်ရွက်မှုမဟာဗျူဟာထိပ်သည့်အစည်းအဝေး17ကြိမ်မြောက်ကမ်ဘောဒီးယားလာအိုမြန်မာဘီယက်နမ်ပူပေါင်းဆောင်ရွက်မှုထိပ်သည့်အစည်းအဝေးတွေမှာပါဝင်တက်ရောက်မယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ကဘလောက်ထိကြာမြင့်မယ်ဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။လက်ရှိမှာတော့တရုတ်မြန်မာနယ်စပ်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အချိန်မှာပဲစစ်ကောင်စီစခန်းတချို့နဲ့နယ်စပ်မြို့တချို့ကိုတောင်လိုင်းရေးတပ်တွေဘက်ကသိမ်းပိုက်နေခြင်းဖြစ်ပါတယ်။အဲ့ဒီအချိန်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်တွေကိုတရုတ်ဘက်ကပိတ်ပစ်လိုက်ပြီးတော့မြန်မာဘက်ကိုတင်ပို့မဲ့တရုတ်ကုန်ပစ္စည်းတွေကိုလည်းကန့်သတ်ထားပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ကချင်ပါဝင်ထိပ်ပိုင်းတိုင်းရင်းသားခေါင်းဆောင်တချို့ကိုတရုတ်အာဏာပိုင်တွေဘက်ကခေါ်ယူတွေ့ဆုံဆွေးနွေးပြီးတော့တရုတ်မြန်မာနယ်စပ်လုံခြုံရေးစီးပွားရေးကိစ္စတွေမထိခိုက်အောင်လို့ထိနေသိနေဆောင်ရွက်ကြပါလို့သတိပေးပြောကြားခဲ့တာတွေလုပ်ခဲ့ပါတယ်ဒီတစ်ခေါက်ခီးစဉ်ကတော့အာနာသိမ့်ပြီးနောက်ပိုင်းစစ်ကောင်စီရဲ့တတိယမြောက်ပြည်ပခီးစဉ်ဖြစ်ပါတယ်အာနာသိမ့်မှုအစောပိုင်းကာလတွေမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုတွားရောက်ခဲ့ပါသေးတယ်ရှင
်မဆုမွန်ပြောပြသွားတာပါဆက်လက်ပြီးတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်စစ်ကောင်စီနဲ့အရခတ်တော်အေအေချာဒီအမ်မောင်းတော့နဲ့တောင်ကုန်းမြို့နယ်တွေမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့နယ်ကိုတော့ဒီလဇန်ပိုင်းမှာအေဘက်ကစစ်မျက်နှာထပ်ဖွင့်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာပါ။စစ်ကောင်စီဘက်ကခုခံစစ်အဖြစ်ရခိုင်ပြည်နယ်တိုက်ပွဲတွေမှာလေချောင်းကိုအဓိကအသုံးပြုပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်လို့ဆိုပြီးတော့လည်းဒီစစ်ရေးစောင့်ကြည့်သူတွေကပြောပါတယ်ရခိုင်ပြည်နယ်တိုက်ပွဲအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ကပြောပြမှာပ
ါရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်တွေကိုအရခတ်တပ်တော် AA ဘက်ကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းလောက်ကစပြီးတော့စစ်မျက်နှာဖွင့်ထိုးစစ်ဆင်တိုက်ခိုက်နေတာလည်းဖြစ်ပါတယ်လက်ရှိမှာတော့တောင်ကုန်းမြို့နယ်ကနေရာ3ခုလောက်ကို AA ဘက်ကဒီလနိုဝင်ဘာလဇန်ပိုင်းလောက်မှာစစ်မျက်နှာထပ်ဖွင့်ပြီးထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စစ်ရေးစောင့်ကြည့်နေသူတူက VOA ကိုပြောပါတယ်
အဝတောင်ကုန်းမှာအဓိပတိစစ်မျက်နှာဖွန်းတော့တိုက်နေတာကတော့ရယ်တောင်ကုန်းမှာ၃မျက်နှာရှိတယ်အခုကတော့ဒီဇီကိုင်းမှာတော့မင်းညာညင်းကလေးကဘန်အဲ့မှာတက်ပွေဖြစ်နေတာအခုရှင်တီဖြစ်တော့ပဲအဲ့ဒါကိုစက်ကွန်စီကနေပြန်ဒီလေကြောင်းနဲ့ပေါ့နော်ဂျက်ဖိုက်တာနဲ့နေပြန်နှစ်စီးတောင်မှာပြစ်ခတ်တာတွေရှိတယ်အဲ့ပန်ဝန်ကျန်နဲ့နောက်တစ်ခုကဒီပန်မြောက်တောင်ပေါ့နော်ပန်မြောက်တောင်ပန်ဝန်ကျန်တွေကိုအဲ့မှာနေပြန်အကောင်လုံးကိုအဲ့ဂျက်ဖိုက်တာနဲ့ပြစ်လာတယ်ပြီးရင်ဒီတက်ကတော်ကြောင်းဝန်းချင်းအဲ့မှာပန်းမြောက်တောင်မှာတော့နှစ်ဖက်တိုက်ပွဲဖြစ်တာတော့မရှိတော့ဘူးအဲ့ဒေသခံတွေကတော့အဲ့တင်ထားတဲ့ဆိုတဲ့စကားကတော့ပိုထွက်နေပြီအမှန်တကယ်တော့လည်းနဲ့ပက်ခတ်တယ်မရှိတော့ဘူ
းအခုလိုတိုက်ပွဲပြင်းထန်နေတဲ့တောင်ကုန်းမြို့နယ်ကတိုက်ပွဲဧရိယာတွေနဲ့ကြေးရွာတော်တော်များများကိုစစ်ကောင်စီလေကြောင်းကနေဇက်တိုက်ဆူတို့လိုဘုံကျဲနေတာကြောင့်အရက်သားထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့နေရင်အဆောက်အဦတော်တော်များများပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ဒါအပြင်အာရခတ်တပ်တော် AA အနေနဲ့စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့ကိုလည်းဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့စစ်ကောင်စီတပ်စခန်းချုပ်ကလည်းသိမ့်ပိုက်ထားတယ်လို့ရခိုင်စီစောင့်ကြည့်နေသူကပြောပါတယ်
ကမိုင်ဘုံရဲ့ defense ဆိုတော့ဂျန်တောင်ထွက်ရဟိုဘက်မှာဆိုတော့ပေးပတုံအဲ့ပေးပတုံဖက်မှလည်းတော့ဒီဘက်ကဒီတရက်ပန်စခန်းကထွက်ပြလာတဲ့စစ်ကောင်စီတွေနဲ့ဒီဘက်ကဒီမျိုးထဲကသုံးခွန်တက်ဖက်ကစစ်ကူလိုက်သွားတဲ့စစ်ကူတွေနဲ့နေပြန်စုပေါင်းပြန်အဲ့ အာအေရထိုးစိတ်ကိုသူတို့ပြန်ပြီးခုခံနေလို့ပြန်ပြန်ထင်မှန်ဖြစ်နေတာရှိတယ်အဲ့ဘီးတက်ကတော့ကြာဆန်းသွားပြီလို့တို့ဒီရတယ်နောက်တစ်ခုကဒီဂျန်တောင်ဂျန်တောင်ကိုမှာအဲ့မှာကဒီတိုင်ကြီးရွာရှိတာပေါ့နော်အဲ့အောက်မှာတိုင်ကြီးရွာကနေပြီးစစ်ကောင်စီကနေပြီးအကုန်လုံးရွာထဲမှာနေရပြီးဟောတာအဲ့ကနေပြီးရင်သူတို့အဲ့ထိုးစိတ်ကိုခုခံနေတယ်အဲ့ဖက်မလီတိုက်ပွဲပြန်နေတယ်နောက်တစ်ခု Congo, Chantong, Tamang Gong, and the Pavadong Fede, Congo, Nibian, Pongjibian, I, the Kenya, Rashida.
Leshi E. Tusis and Takanida, and Mu Taiwai Ha, Sikonsi, Kondeka, Dwe, a Jiji, and Mu to Kupita Jong, Sikonsi and Nine, and Mu Maja Songi, a Dwe, Luin, Ah, Lena in Ari, Longi, Dumi, Pusang Piradalu, Li Jonga Nine, Manaran, Picabiro, Kukan Takanida, Lu, see Sangji Nidu Riga Piovare, Dear Bain Dwimabe, and now Bain Dain Sitana Joe Dwingo, Sikonsi, Li Jonga Ni, Li in Sezine, Luin, Ah, Lena in Ari, Layo Pidingere Lu, you can see Sangji Nidu Ga Piovare.
Adiga Duro Poraga, Silene, the Sate and Aye, Nautico Sewaye, Raika Tauboye, Ailo Bobby, and Pentorishingama, Ayashi Minta Zudene, Dayada Ayashida, Nyashi Agono Duroma, a Conon General, the other Lautonsi, Lashi, Lodore Arad, a Conon Tedore Duro.
Araka Dato E. Nesikonsija, Yakan Bine, Twin Taiwari Pipwanea, the name of Pigimabe, Yakan Bine Mashi, Munes Sakuna Kudega, Munes Segugo E. Baka Taka thing by Tana Nava, Dabin Jenshini Dide, Yakan Bine got Legend Murine, Sikonsi Descan Alongo, Taka Dwamelo E. Baka Yosu Taraba, Leshimaro, thing by Jenshini Dide, Mune Kuna Kudega, and Mondo Guane, Tango Munerigo E. Baka. In our lonely and two seasons, that kind of the low, jump you man on a secret muni regular, when you are peso tara lepibare, Leshi Yakan Bine doing a sea particular chinery, die worry Pipwani Radina, but the low, Sikonsi Baka, the Dentopian Arom Matria di Walkmia.
Gusanjo Pipia Dorava, Celebiro, Shanty Damine, Gini, di Pine Nezema, Tinide, Chini Ule, Chijaya Amashe, Shanty Damine Peco, Binlong Mune, Zeka. Bemau Jiwa Gani, Belo Yagu, Trapilare, Sishani, Light Balare, Jindazingu, Bigare, Drimben, Nam by Ma, Drone Timange Yagani, Shinni Yue, Galing at the Ubawi, and Mutamito U, the Songerelu, Gini, Mutamia Gawai, the KNDF, Behopian Jai, Dawinganga, Biuigu, Biobare, Taipuari Ale, Sabiro, Pientan needed to Didagan, Taunechi, Belo Ya, Denshaw Niare, Pekong, Binlong. Been long data, now so chini, Yangonga, the dream, people, Tarago, Mamia, the Zianga, Job Yamavashi.
Begay, the dream by Autoba, don't set the Jada Briniga, Shampy down by, Been long, Peco Muni, Saka, Bamau Giuani, Biluago, Trapila, Yadu Yadarie, Tolaji Gao, Dianese, Mama, Drone Bone Alone, Sikong, Sitaka, Takai Kevari, Tidremu Pipwari, Bounce, Giuari, Rema, Bimi, the Rigo, Geto Bida, ဆိုင်ခတ်တဲ့ထုတ်ပေးတာတွေကာကွယ်တပ်ဖွဲ့ကကုညီကာကွယ်ကဲထုတ်ပေးနေတဲ့အချိန်ကြာတာပြင်းနေကတရားနစင်မမဒရုန်းနဲ့ပုံကျဲတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်ဒီတိုက်ခိုက်မှုမှာရှစ်နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသမီး၃ဦးသေဆုံးခဲ့တယ်လို့ပြီးခဲ့တဲ့တောက်ကြဏီကနောက်ဆုံးရထားတဲ့သေဆုံးသူဦးရေစီးရင်ဒီနေ့အမျိုးသားများကာကွယ်တဲ့
ကရနီဟော့ပ်မြေပြင်တာဝန်ခံကဒီနေ့လူခွင့်အဖွဲ့ကဗီဒီယိုကိုပြောဆိုထားပါတယ်။လည်းနေ့ကြီးနေ့လေးချောင်းအာကူပီပင်လောင်းလမ်းကြောင်းကနေစစ်ကောင်စီတပ်ကစစ်ကြောင်းထိုးနေတာကြောင့်တိုက်ပွဲပြင်းထန်လာလိုက်အခြေအနေပြန်တည်ငြိမ်သွားလိုက်တဲ့အခုဆိုရင်တလားလောက်ရှိပြီလို့ပါဝင်တိုက်ခိုက်နေတဲ့ကရနီဟော့ပ်အဖွဲ့မြေပြင်တာဝန်ခံကဗီဒီယိုကိုအခုလိုပြောဆိုပါတယ်။လူအစစ်ကြောင်းထိုးနေ
ဘဟုပြန်ကြိုက်တာဝန်ရှိသူတရဲစုကနိုဝင်ဘာ၄ရက်ဒီကနေ့မှာ VOA နဲ့ဆက်သွယ်မေးမြန်းချက်မှာဖြည့်ဆို့တည်ပြုထားပါတယ်။အခုလိုဒေသခံတွေဘေးလွတ်တင်းရှောင်နေရတဲ့အချိန်စစ်ကောင်စီတပ်ဟာဒေသခံတွေရဲ့နေအိမ်တွေမှာကျန်နေတဲ့ပစ္စည်းတွေကိုယူသွားတာနေမိရှုဖျက်ဆီးတာလုပ်နေတယ်လို့ KNDF ဘဟုပြန်ကြိုက်တာဝန်ရှိသူတရဲစုက VOA ကိုပြောပါတယ်။
နောက်ဖံမှုကုံပေါ်ဗန်းမောက်စတဲ့ခြေရွာတွေမှာစကောင်စီဖက်ကပြည်သူရဲ့ခြေရွာတွေထက်ကိုပြည်သူရဲ့နေအိမ်ထက်ကိုပစ္စည်းတွေခိုးယူတာမျိုးတွေလုပ်နေပါတယ်။နောက်ပြီးတော့မှမီးရှို့တာမျိုးတွေလည်းလုပ်ပါတယ်။ဖက်ကွန်မြို့ပေါ်ရက်ွက်တွေကိုလည်းနေတိုင်းပေါ့နော်စကောင်စီတပ်ဖက်ကမီးရှို့တာတွေလုပ်နေပါတယ်
။ဗန်းမောက်နတ်ဖံမှုခြေရွာဘက်မှာတော့ခမန်းကြီးဒေသက2000လောက်ဘေးလွရာထွက်ပြေးတင်းရှောင်နေရတာကိုသိရတယ်လို့လည်းတည်နေလူခွင့်ရဲ့တီထောင်သူကိုပညာအကြီးအွေကိုပြောပါတယ်။
ကျွန်တော်တို့ပြည်နယ်ထဲကိုရှောင်လာတာအယောက်900ရှိတယ်လို့ကျွန်တော်ပြောလို့ရတော့900မျိုးဒီဖေကုံအရှိချမ်းပေါ့နော်မိုးပြဲဆယ်ရက်ရှစ်ချမ်းမှာ900နေပါရှောင်လာတယ်နောက်တချို့ညာကိုဖေကုံအလယ်ပိုင်းပေါ့အနောက်ဘက်ချမ်းကိုရွှေ့တာရှိတယ်အလုံးကတော့အယောက်2000လို့ပြောကြတော့ပေါ့နော်ဒါပေမဲ့ကျွန်တော်တို့အတိအကျမသိနိုင်ဖြစ်နေဟောအဲ့ဒါကပြန့်ကျဲတဲ့အတွက်ကြောင့်မို့လဲနောက်ပြီးတော့အဲ့ဒီညာကတွားလာလက်ခက်တယ်စစ်ကောင်စီနဲ့တိုက်ပွဲအခုလည်းဆက်တက်ဖြစ်နေတော့ကျွန်တော်လည်းလက်မမီရှင်မန်ထရဌာနဒီဖက်ရတာတွေအချွေးလုံခံလို့တော့ဘာလို့မရအောင်ဖြစ်နေလဲအဓိကတော့တက်ပွဲဇုံဖြစ်နေတာပေါ့နော
်လက်တလုံးပင်လောင်ဖဲခုံစီချင်းနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဥခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမယ့်ဆက်သွယ်လို့မရသေးသလိုပင်လောင်ဖဲခုံတိုက်ပွဲချင်းနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်
ဒါကတော့မမြသစင်အောင်ပြောပြသွားတာပါအခုတော့ကျမတို့ဒီမနေ့ဖြန်မှာကျင်းပတော့မယ့်ဒီသမိုင်းဝင်အမေရိကန်သမရရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ဆက်မှာပါဒီမိုကရက်သမရလောင်းကမလာဟဲရစ်နဲ့ရီပဘလီကန်သမရလောင်းဒေါ်နယ်ထရန့်တို့ဟာမဲအပြတ်အသတ်နဲ့အနိုင်ရဖို့အနေအထားမှာမရှိတဲ့အတွက်သူတို့ရဲ့အဖွဲ့တွေကလည်းရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အငင်းပွားစရာတွေရှိလာမယ်ဆိုလို့ရှိရင်ရင်ဆိုင်ဖို့လည်းအဆင်သင့်ပြင်ဆင်ထားကြပါတယ် VOA သတင်းတောက် Veronica Lederus Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
် Republican သမရလောင်းဂျော်နီ Trump ကနိုဝင်ဘာ9ရက်မှာကျင်းပတဲ့သမရရွေးကောက်ပွဲဟာဖြောင့်မတ်မျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မယ်ဆိုရင်ဒီရလဒ်ကိုလက်ခံမှာဖြစ်တဲ့အကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်ရွေးကောက်ပွဲကျင်းပရေးအဖွဲ့ကလည်းရွေးကောက်ပွဲမျှတပွင့်လင်းမြင်သာစွာဆောင်ရွက်မယ်အကြောင်းပြောထားတာပါဒါပေမဲ့လည်းပြိုင်ဘက်တွေဟာမတမာမှုတွေကျူးလွန်နိုင်တယ်ဆိုပြီးတော့လည်း Trump ကပြောနေပါလေ
မိန်းလေလီဒါတွေကိုတားဆီးဖော်ထုတ်နိုင်မယ်ဆိုရင်ကျွန်တော်တို့အပြတ်အသတ်ကိုနိုင်ပါပါသူတို့ကလူလိမ့်နေပါ
ရွေးကောက်ပွဲမှာတကယ်လို့ Trump ရှုံးပြီးတော့အနောက်ရှက်ပေးမယ်ဆိုရင်ဒီလိုလုပ်ရက်တွေကိုတားဆီးဖို့အစဉ်သစ်ပြင်ထားတယ်လို့ Democrat သမ္မတလောင်း Kamala Harris ကလွန်ခဲ့တဲ့လကထုတ်လွှင့်ခဲ့တဲ့ NBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းချက်မှာပြောဆိုသွားပါတယ
်ရွေးကောက်ပွဲကျင်းပတဲ့ညမှာရောနောက်ရက်ဒီမှာပါဖြစ်လာနိုင်ကြတွေကိုဖြည့်ရှင်းကင်တွေဖို့ပြင်ဆင်ထားတယ်လို့ဒီပြဿနာတွေကိုကြွန့်ကြွန့်ကျင်ကျင်ဖြည့်ရှင်းကင်တွေနိုင်မယ့်သူတွေလည်းရှိပါတယ်
မဲပြတ်သက်ထောက်ခံမှုရဖို့လိုတဲ့ swing states ပြည်နယ်တွေမှာ Republican အမျိုးသားကော်မတီကရွေးကောက်ပွဲလေလာစောင့်ကြည့်အဖွဲ့ဖွဲ့ပြီးတော့မဲမတမာမှုတွေကိုစောင့်ကြည့်စစ်ဆေးပါတယ်။ဒီအဖွဲ့ရဲ့ရှေ့နေတွေကလည်းမဲပေးရမှာနီးလည်းမကြဘူးဆိုပြီးတော့တိုင်ကြားတာတွေရှိပေမဲ့ဒီလိုတိုင်ကြားမှုအတော်များများကိုတရားရုံးကပယ်ချပါတယ်။ Democrat ဘက်ကလည်း Georgia ပြည်နယ်ကရွေးကောက်ပွဲရလဒ်မှန်ကန်ကြောင်းဒီပြုဖို့နောက်နေကြံ့ကြံနေတာအပါအဝင်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့တရားရုံးကိုစောင့်ကြည့်တိုင်တန်းပါတယ်တဦးနဲ့တဦးမဲသိမ့်မကွာလာတဲ့ဒီနှစ်ရွေးကောက်ပွဲအတွက်အထူးသဖြင့်တော့ swing states တွေမှာဥပဒေကြောင်းအရာအပြင်းထန်ဖြေရှင်းကြလိမ့်မယ်လို့လည်းအကဲကတ်တွေကသုံးသပ်ထားတာပါ
at the polling place we often see
မဲဦးနေမှာမဲတွေကိုတေးချရေးတွက်ရလားဆိုတာနဲ့ပတ်သက်လို့အငင်းအခုန်ဖြစ်တာကိုမကြာခဏတွေးရပါတယ်ရွေးကောက်ပွဲပြီးတဲ့ရက်တွေမှာဆိုရင်လေတချို့တွေဟာမဲပေးခွင့်ရှိရလားဆိုတာအပြင်သူတို့ရဲ့မဲတွေကိုရေးတွက်ရမလားမရေးတွက်ဘူးလားဆိုတာကိုလည်းငင်းခုန်ကြပါတယ
်မဲမတမာမှုတွေရှိတယ်ဆိုပြီးတော့ပြောကြားလာသူဟာအထောက်အထားခံခံမမာပြရမှာဖြစ်ကြောင်းလဲကျွမ်းကျင်သူတွေကသတိပေးထားပါတယ်
Lawyers be careful what you allege.
ရှင်းနေရအနေနဲ့သတိကြီးကြီးထားပြီးပြောဖို့လိုပါတယ်။အထောက်အထားပြရပါမယ်။မပြနိုင်ရင်2020တုန်းကလိုအရေးယူခံရနိုင်ပါတယ်။
2020သမ္မတရွေးကောက်ပွဲရလဒ်ကိုခိုးယူရဲဆိုပြီးတော့အခြေအမြင့်မရှိပဲပြောခဲ့တဲ့ထရမ့်ရဲ့ရှေ့နေဟောင်းရူဒီဂျူလီယာနီယာဆိုရင်လဲရှေ့နေလိုက်စင်ရုပ်သိမ်းခံရပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရဖြစ်ရှင်းရမယ့်အခြေအနေတွေဖြစ်လာရင်ရွေးကောက်ပွဲရလဒ်ထုတ်ပြန်ဖို့နှောက်နှေးကြံကြာနိုင်တာပါဒါပေမဲ့လဲအင်္ဂါနေ့ညမှာသမ္မတလောင်းတူကမဲအကွာနဲ့နိုင်နေမယ်ဆိုရင်တော့ကျန်တဲ့သမရလောင်းအနေနဲ့ဒီရလနဲ့ပတ်သက်ပြီးလက်မခံညှင်းဆန်ဖို့ခက်ခဲမှာဖြစ်ကြောင်းသုံးသက်သူတွေကထောက်ပြပါရယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါမနေ့ပြန်မှာချင်းပါတော့မဲ့ဒီသမိုင်းဝင် American သမရရွေးကောက်ပွဲအတွက်ကျမတို့ VOE မြန်မာပိုင်းကနေလေကျမတို့ဓာတ်ရိုက်တင်ဆက်တာတွေကိုဇက်တိုက်ပြုလုပ်มาဖြစ်ပါတယ်အချိန်နဲ့တပြေးညီဒီရွေးကောက်ပွဲနဲ့ပတ်သက်လို့တင်ဆက်မှာမို့စောင့်မျှော်ကြည့်ရှုနားဆင်ကြဖို့လဲတိုက်တွန်းပါတယ်ရှင်
အမေရိကန်ပြည်အောင်စုမှာနိုဝင်ဘာလကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။နိုဝင်ဘာ5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။VOA ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးအစီအစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။ဒါကတော့မနေ့ဖြန်မှာကျင်းပတော့မဲ့ American သမရရွေးကောက်ပွဲနဲ့ပတ်သက်လို့ကျမတို့ VOA မြန်မာပိုင်းကတင်ဆက်မဲ့အစီအစဉ်တွေပါ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရအောင်ပါ။ပထမဦးဆုံးတော့ဒီဆက်သွယ်မေးမြန်းခန်းအစီအစဉ်ကိုတင်ဆက်ဖို့ရှိပါရယ်။ American သမ္မတရွေးကောက်ပွဲမှာမဲပေးကြမဲ့မြန်မာနယ်ပွား American နိုင်ငံသားတွေဟာစီးပွားရေးအခြေခံကုန်စည်နှုန်းအခွန်စည်းကြက်မှုနေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေနဲ့ခေါင်းဆောင်မှုအပေါ်အမြင်တွေအပြင်ကိုလူမှုအတိုင်းအဝိုင်းအရေးအလေးထားကြတာကိုတွေ့ရပါတယ်မြန်မာနယ်ပွားမဲဆန္ဒရှင်တွေကိုကိုငိမ့်ချဲအေကဆက်သွယ်မေးမြန်းထားပါတယ်ရှင
်အမေရိကန်ရွေးကောက်ပွဲမှာသမ္မတလောင်းနှစ်ဦးကြာအပြိုင်ဆိုင်ဖြစ်နေကြသလိုပဲမဲဆန္ဒရှင်တွေကြားမှာလည်းမတူကွဲပြားတဲ့အမြင်တွေရှိနေကြတာပါအဲ့ဒီထဲမှာအမေရိကန်မြန်မာမဲဆန္ဒရှင်တွေလည်းပါပါတယ်ဒီမိုကရက်တစ်တွေကြီးစိုးလက်ရှိတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူမတ်ဂျူမီကတော့ Republican သမ္မတလောင်းဒေါ်နယ်ထရန့်ကိုထောက်ခံသူပါဒေါ်နယ်ထရန့်တယောက်သမ္မတတာဝန်ထမ်းဆောင်ခဲ့တော့ကသူသဘောကျခဲ့တဲ့အချက်တွေကိုမတ်ဂျူနီယာအခုလိုပြောပါတယ
်။သူက immigration နဲ့ policy protocol ကိုသိစာထိန်းချုပ်နိုင်တယ်။ဒါနံပါတ်၁။နောက်ပြီးတော့သူတာဝန်ထမ်းဆောင်နေတဲ့အချိန်မှာကျမတို့ဒီ mining system oil production တွေသူ create လုပ်နိုင်တယ်။ပြီးတော့အဲလိုလုပ်ခဲ့တဲ့အခါမှာကျမတို့ gas price တွေအရန်ကျတယ် like $2.50 ဆိုအဲဒီမှာ inflation rate တွေသူတို့အရန်ထိန်းနိုင်တယ်။gas price ကျတဲ့အခါမှာကျမတို့ expense တွေကလည်းရော့ကျလာတာပေါ့နော်ဆိုတော့လူနေမှု living standard ကျမတို့ income rate နဲ့ကျမတို့ middle class လူတွေကကောင်းကောင်း handle လုပ်နိုင်တယ်နောက်တစ်ခုက GDP ပမာဏ Trump စတက်ပြီး GDP ပမာဏက 1.9 2023မှာ 2.5 ဒါ GDP တက်တယ်ဆိုတာအတိုင်းတည်တိုင်းကြည့်ရဲ့ဒါစီးပွားရေးတက်တာပဲပေါ့နော်ဆိုတော့အဲ့ဒါလေးတစ်ခုပြီးတော့ border ကျမတို့ဒီ border mexico border border line နေမှာသူတိတိချာချာ security ထိန်းချုပ်နိုင်တာသူကအဓိက america first ဆိုတော့ america ကိုပဲဦးစားပေးပြီးတော့ဒီလုံခြုံရေးကိုအများကြီးဦးစားပေးနိုင်တယ်ဆိုတော့ဂျူနီကြိုက်တဲ့အချက်တည်းကအဲ့ဒါလေးပေါ့နော်ဟုတ
်လက်ရှိ colorado ပြည်နယ်မှာနေထိုင်နေတဲ့ကိုထူးမြတ်ကတော့ပါတီတစ်ခုခုကိုထောက်ခံတဲ့သူဖြစ်တဲ့တရားဝင်မှတ်ပုံတင်ထားတာမရှိပေမဲ့ democratic party ဘက်ကိုအလေးတားတဲ့သူပါကိုဗစ်ကရောဂါကာလတုန်းကသမ္မတဒေါ်နယ်ထရန့်ရဲ့ခေါင်းဆောင်မှုအခန့်ကဏ္ဍကိုသူကအခုလိုပဲမေးခွန်းထုတ်ပါတယ
်။ထရန့်သမ္မတဖြစ်နေတဲ့အချိန်မှာသူဟိုကဟိုအတိတ်ကဟိုကအကြီးအကျယ်ဆုံးပြဿနာကတော့သူတို့ကိုဗစ်နဲ့ဆန်တဲ့ပြဿနာပေါ့နော်။အဲ့ဒီပြဿနာမှာသူပြဿနာကိုအာသိရှာကင်ထွဲနေရမှာအမှန်တမ်းပြောရရင်ကျွန်တော်သူဘာမှသိလို့တယ်လို့မထင်ဘူးခင်ဗျ။သူဒီတိုင်းပဲပြဿနာကိုသူကလုံးဝမကင်ထွဲပဲနဲ့ကိုကကိုဘာမှမလုပ်ပဲနဲ့နေတယ်။နောက်ပြီးတော့တိတ်ပတ်မြားရှင်တွေပြောတာကိုနားမထောင်ဘူးနားမထောင်မဲနဲ့သူလှုပ်ရှင်တာလုပ်တယ်အဲအဲ့ဒါနဲ့မကဘဲနဲ့ သူခေါင်းဆောင်မှုဆိုတာသူခေါင်းဆောင်တယ်ကိုကျွန်တော်မမြင်ရဘူးဒါပေမဲ့သူအနာလူတွေကသူတခုခုမှားပြီးမလုပ်ရအောင်လို့ဆိုပြီးတော့ဝိုင်းပြီးတော့ကာကွယ်နေကြတယ်ပေါ့နော်အဲ့လိုမျိုးဆိုတော့ तू ကတခြားလူတွေကသူအနာလူတွေကခေါင်းဆောင်ပြီးတော့သူတို့လှုပ်ရှင်တာတွေကိုလုပ်နေကြတာသူ့နာမည်ကိုယူပြီးတော့ကျွန်တော်အဲ့တိုင်းမြင်တယ်ခင်ဗျ
ပါတီတခုခုကအသာစီးရနေတာမျိုးမရှိတဲ့ swing state လို့ခေါ်နိုင်တဲ့မြောက်ကော်ရိုလိုင်းနာမှာနေထိုင်တဲ့ Mark Consobo ကတော့ Trump ကိုဒီဇိုင်းမမတ်မဲပေးလာတဲ့သူပါသူကအင်ရှင်မတစ်ယောက်ဖြစ်ပြီးတော့သူနေ့စဉ်ရင်ဆိုင်ဖြစ်ရှင်းနေရတဲ့အခြေခံအချက်အလက်တွေကိုကြည့်ပြီး Trump ကိုသဘောကျတာလို့ပြောပါတယ
်အထူးတင်ကျွန်တော်တို့အင်ရှင်မတွေတော့ကကြတော့ဒီပေါ့နော်အခြေခံပေါ့နော်ကျွန်တော်တို့ဒီတိုးနေလဲဆိုတော့အခြေခံပေါ့နော်ဒီကုန်စည်လုံးတက်တာလို့ပေါ့နော်ဒီစီစေးပေါ့နော် gas price တွေတက်တာတို့ပြင်အဲနေဆက်လုံးချုပ်ရေးကောင်းတာတို့အဲ့ဒါလေးအဓိကကျမတို့တွေ့ကြတာပေါ့နော်ဟိုဂျာတွေက basic လို့ပြောရလို့ကျမတို့လူစီတူတွေအတွက်ဒါအရန်အရေးကြီးတဲ့နေ့တူတူကအရန်ကိုအရေးကြီးတဲ့အရာဖြစ်တယ်ဒါတွေက
ဒါပေမဲ့ဂဒေးကျဲတထေးကြီးဖြစ်တဲ့ Trump ထဲစာရင် Harris ကလူများစုရဲ့ပြဿနာတွေကိုပိုပြီးနားလည်နိုင်မယ်လို့ယူဆကြတဲ့သူတွေလည်းရှိပါတယ
်ဒီ campaign trail မှာပေါ့နော်သူလူတွေကိုပြောပြနေတာတွေကသူတကယ်လူတွေရဲ့ပြဿနာတွေကိုနားလည်ပေါ့နော်နောက်ပြီးပိုပြီးအရေးကြီးတဲ့ကိစ္စက Trump နဲ့ရှင်ရလို့ရှိရင် तू ကမွေးကလေးကချမ်းသာပြီးတော့အလုပ်သမားတွေလူတန်းတန်းစားတွေရဲ့ပြဿနာတွေ तू ကနားမလည်နိုင်ဘူးဒါပေမဲ့Kamala Harris ကကျွန်တော်တို့ဟိုဒီလူတန်းတန်းစားတွေလိုမျိုးဟိုဒီတိုင်းပဲကြီးလာတဲ့အတွက် तू ကပိုပြီးနားလည်နေတယ်ပေါ့နော်
American ပြည်တော်စုမှာကအခုနှစ်ပိုင်းနေတဲ့ကုန်စည်နှုန်းကြီးမြင့်တာအခွန်ဆောင်ရတဲ့ပမာဏတွေများပြားနေတာတွေကိုလူလက်တန်းစားနိုင်ငံသားအများစုကမကျေနပ်ကြပါဘူးဒီလိုပြဿနာတွေအတွက်ဆိုရင်တော့သမရဟောင်း Trump ကအခုတစ်ချိန်ပြန်နိုင်ခဲ့ရင်ပြည်လည်သွားနိုင်တယ်လို့ Mark Consobo ကတော့ယူဆနေပါတယ
်အထူးသဖြင့်ကျမတို့ပြည်သူတွေပေါ့နော်အရန်ခံစားနေရတဲ့အရာကနံပါတ်1ကုန်စည်နှုန်းတက်တယ်ပြီးရင်စီစည်းတွေတက်တယ်ပြီးရင်အိမ်လက်ခတီအိမ်စည်းနှုန်းတွေတအားတက်တယ်ပိုဆိုတာအဲ့ချက်ပိုဆိုတာလုံခြုံမှုရှိဘူးဟိုဒီသမ္မတဟောင်းဖြစ်တဲ့ဘွန်နိုမစ္စတာထရမ့်သူတက်လာလို့ရှင်နေဆက်ပိတ်မယ်ပြင်အထူးဖြင့်သူရဲ့မူဝါဒကျမတို့ပေးချက်သူပေးချက်ပေါ့နော်ပြည်သူတွေအသက်ကတော့ဒီအခွင့် short ချမယ်ပြင်ဒီအထူးဖြင့်ဒီ cheap money ပေါ့နော်သူတို့အဲ့ဒါအခွင့်အရေးမယူဘူးပြင် overtime လုပ်တဲ့ဟာတွေကိုသူတို့အခွင့်မယူဘူးဆိုတော့ကျမတို့အရန်ကောင်းတာပေါ့ဘာဖြစ်လို့ကျမတို့တွေကဖိချက်ကိုဖိချက်နေရတဲ့ပုံရလေနော်အထူးသဖြင့်မြန်မာပြည်ကိုအခုချိန်မှာအရန်ဖြစ်ခဲ့တဲ့အချိန်မှာမြန်မာပြည်ကိုကျမတို့အရန်ထောက်ပံ့ဆင်တယ်လေထောက်ပံ့ဆင်လို့ကျမတို့ကအချိန်ပိုအများကြီးဆင်တဲ့အလုပ်တွေကိုနှစ်ခုသုံးခုလုပ်တယ်ဒါပေမဲ့ကိုလုပ်တဲ့လောက်ပြောမယ်ဆိုတော့အခွင့်အရေးပေးနေရတော့ကျမတို့ကဘယ်လိုပြောရမလဲကိုဟန်နဲ့ကိုမြန်မာပြည်ဟိုကိုညီဖို့မပြောနဲ့ကိုဟန်နဲ့ဟိုပေါ့အပတ်မလည်နိုင်ဘူးဖြစ်နေတယ်လေနော
်ဒီမိုကရက်တစ်တွေအမြဲနိုင်လေးရှိတဲ့ကယ်လီဖိုးနီးယားမှာနေထိုင်ပေမဲ့ပါတီဆွဲမရှိပဲအချင်းနေပေါ်ကြည့်ပြီးပြီးခဲ့တဲ့သမရရွေးကောက်ပွဲတွေမှာမဲပေးလို့ရှိတဲ့သတင်းစာထုတ်ဝေသူသခင်ခိုင်ဘွားကတော့ဘလို့အချက်တွေကိုကြည့်ပြီးမဲပေးတယ်ဆိုတာကိုအခုလိုပြောပါတယ
်ကိုအကျိုးစီးပွားနဲ့ပဲကျွန်တော်ချိန်ပြီးကြည့်ပါတယ်အဲ့တော့ကိုတိုင်းအကျိုးစီးပွားကိုစီးပွားရေးကိုလုပ်နေတဲ့ business နဲ့ဘလောက်ဒီသမရရဲ့ policy က effect ဖြစ်တယ်လို့ကြည့်ပါတယ်ဒုတိယအဆင့်အနေနဲ့ကို family member တွေနဲ့ကို family အကျိုးစီးပွားကိုကြည့်ပါတယ်တတိယအနေနဲ့ကိုလာခဲ့တဲ့ time ပြီပေါ့ကျွန်တော်တို့ဗမာပြည်လာခဲ့တဲ့ဖြစ်တဲ့အတွက်ဗမာပြည်အတွက်ဘလောက်အကျိုးစီးပွားဒီသမရပေးနိုင်လဲဆိုတာကိုကျွန်တော်ကြည့်ပါတယ်အဲ့လိုသုံးဆင့်ခွဲပြီးကြည့်ပြီးကျွန်တော်ဆုံးဖြတ်ပါတယ်ကိုအတွက်ဆိုရင်တော့ကျွန်တော် small business ပေါ့နော်ဒီသတင်းစာရဲ့ publisher အနေနဲ့လည်းလုပ်ထားရဲဆိုတော့ session ရှိပါပြီလုပ်ငန်းရှင်အသေးပေါ့နော်အကြီးမဟုတ်ဘူးအသေးဟို income ကဟို3သိန်းအောက်ဟိုကျွန်တော်နားလည်တော့ပေါ့နော် democratic ပြောကြတာ3သိန်းအောက်ပဲဆိုရင်တော့ဟိုသူတို့က tax မပေးဖို့မလိုဘူးလို့ဒါ3သိန်းအထက်ကလည်းဗမာလူမျိုးမှာတော်တော်တစ်နှစ်ပေါ့နော် income 3သိန်းထက်ကလည်းတော်တော်ရှားမယ်ဆိုတော့ကိုကျူစပါတအတွက်ကြည့်ရင်တော့ဒီမိုကရက်ကဟောကျွန်တော်အတွက်အားတပါတယ
်တစ်ဖက်မှာလည်း Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကကိုလာခဲ့တဲ့မိခင်တိုင်းပြည်ကလူတွေကိုဓာတ်ရိုက်ထိခိုက်လာမှာကိုသခင်ခိုင်ဘွားကစိုးရိမ်နေပါတယ
်ပုံမှန်ပြောဟို executive order တက်တက်ထုတ်ပြီးဘာမှာဆိုပြီးမွတ်စလင်ဘန်းဆိုတဲ့အထက်မှာမြန်မာဆိုပြီးဘန်းချလိုက်တဲ့အတွက်ကျွန်တော်အတွေ့အကြုံကကျွန်တော်မီဒီယာလုံနာဆိုတော့မဲပေါက်တဲ့ဒီမဲပေါက်တဲ့လူတွေပါလာခွင့်မရဘူးဖြစ်သွားတယ်အိမ်အောင်ဘက်တွေလာလို့မရဘူးဖြစ်သွားတယ်မိဘတွေခေါ်လို့မရဘူးဖြစ်သွားတယ်အဖိုးအဖွားတွေခေါ်လို့မရဘူးဖြစ်သွားတာဖြစ်နေတော့ထိခိုက်ရပါဘူးဟောပြီးတော့ကတိတ်တိတ်ပေါ်တာတော့เนาะအဲသူလည်းအချိန်ချင်းဒီ campaign ကိုကျွန်တော်တော်တော်ပြောပါတယ် mass deportation ဒါ repeatedly ပြောတယ်သူပြောတော့ပထမပိုင်းတော့ဟော illegal immigrant ခိုးဝင်တဲ့လူတွေလို့ပြောတယ်ဒါပေမဲ့နောက်ပိုင်းအခု haitian ဟို ဟို screen fee မှာဖြစ်တဲ့ကိစ္စဆိုရင်တော့ Haitian တွေက TPS ဗမာနဲ့တူတူပါပဲ TPS တမားတွေကတော့ deportation ဘက်ကိုပြောလာတယ်ဆိုတော့ဗမာအခုကျွန်တော်လည်းတော့တောင်းကနားလောက် TPS ရတာလူတွေအကုန်လုံးဟိုပြန်မဲ့သဘောတော့ဖြစ်ကုန်တယ်ဆိုတော့ဗမာပြည်တော်ကတော့ကျွန်တော်အမြင်မှာကျွန်တော်ထွန်းတော်တော်လေးကိုသူရဲ့ immigration policy ကထိထိကပ်ကပ်ဖြစ်မယ်လို့ယူဆပါတယ
်ဒါပေမဲ့ Trump ထောက်ခံသူ Matthew နေကတော့ကိုယ်တိုင် Trump လက်ထက်မှာနိုင်ငံသားဖြစ်လာသူတယောက်အနေနဲ့ကိုရီးနဲ့ရှင်ပြီးတော့တကယ်လို့ဒီကြိမ် Trump နိုင်လာရင်တင်းကျပ်လာနိုင်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုမစိုးရိမ်ဘူးအခုလိုပြောပါတယ
်အများကြီး open door ကြီးဖွင့်ပြီးရော America ကိုလာပါလာပါ all over the world ကိုကျမတို့ဖိတ်မခေါ်နိုင်ဘူးဒါပေမဲ့ the right way the right process နဲ့လာတဲ့လူအလုံးကို Trump က welcome လုပ်တယ်ဂျူနီကိုယ်တိုင်လည်း immigrant ဖြစ်လာတာ Trump presidential term ကဂျူနီ citizen ဖြစ်လာတာဆိုတော့ဒါသူ့ရဲ့နီးလန်းမှန်တဲ့ဟာကိုလောက်တာကလူတွေကမှန်သောနီးလန်းကိုကျမတို့ကထောက်ခံရမယ်
။တမရလောင်းတွေပေါ်မြန်မာနယ်ပေါ်အမေရိကန်ရဲ့အမြင်ကိုကြားခဲ့ရတာပါ။အခုလာမယ့်နိုဝင်ဘာ9ရက်ရွေးကောက်ပွဲရလဒ်နဲ့အတူတမရတက်ဟာသူ့ကိုထောက်ခံတဲ့သူစန့်ကျင်တဲ့သူနှစ်ဖက်လုံးအပါအဝင်လူသန်း300ကျော်ကိုဥဆောင်မှာပါ။တချိန်နဲ့ပါပဲအမေရိကန်ပြည်ထောင်စုကကမ္ဘာအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်တဲ့အတွက်တက်လာမယ့်တမရတက်ဟာနိုင်ငံတကာမှာရင်ဆိုင်နေရတဲ့စပွဲပြိပခနဲ့ရာသီလူပြောင်းလဲမှုလိုစိန်ခေါ်ချက်ကြီးတွေကိုလည်းဦးစားပေးအဓိကဖြစ်ရှင်းရဖို့ရှိနေပါတယ်ခင်ဗျာ
။ကိုငင်းချန်ရေးတင်ဆက်သွားတဲ့တွေ့ဆုံမေးဉာဏ်ခန်းအစီအစဉ်မှာအခုဆက်လက်ပြီးတော့လေအမေရိကန်ရွေးကောက်ပွဲမှာပထမဦးဆုံးချိန်မဲပေးကြသူတွေကိုလည်းကြည့်ကြရအောင်ပါရှင်။2024သမရရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးကြတဲ့လူငယ်တွေဘယ်အကြောင်းအရာတွေကိုရှေ့တန်းတင်ဆုံးဖြတ်ကြသလဲ။ဘာတွေမျှော်လင့်ကြသလဲဆိုတာမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါရရှင
်။အမေရိကန်ပြည်ထောင်စုမှာသမရတက်ဘသူဖြစ်လာမလဲဆိုတာနိုဝင်ဘာ9ရက်အင်္ဂါနေ့ရွေးကောက်ပွဲပြီးတာနဲ့အဖြေထွက်လာတော့မှာဖြစ်ပါတယ်။ဒီအဖြေအတွက်အရေးပါဆုံးကမဲပေးရမယ့်မဲဆန္ဒရှင်တွေပါ။ဒီမိုကရက်သမ္မတကမလာဟဲရစ်ဖြစ်လာမလား Republican သမ္မတဒေါ်နယ်ထရမ့်တက်လာမလားဆိုတာကမဲဆန္ဒရှင်တွေရဲ့အဆုံးဖြတ်ပေါ်မှာဗူတည်နေပါတယ်။ဒါကြောင့်အခုရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးကြမယ်။တက္ကသိုလ်ကျောင်းသားလူငယ်တစ်ယောက်နဲ့စကားပြောထားပါရဲ့ရှင်
။ Hello, သမီးရဲ့နာမည် Robert Morpi Kamon, သမီးက Florida ကနေမဲထမ်းမယ
်။ကျွန်တော်နာမည်ကတော့ကိုနေလို့ခေါ်ပါတယ်။ကျွန်တော်ကတော့ Maryland State ကနေမဲပေးပါတယ်။
အခုဒါနှစ်ယောက်စလုံးဟူးစကောကိုနှစ်ယောက်နှစ်ယောက်စလုံးကဒါဒီသမရရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးကြတဲ့ first time voter တွေဖြစ်တယ်ပေါ့လေဆိုတော့ဘာကြောင့်မို့လို့ဒီရွေးကောက်ပွဲမှာမဲပေးဖို့အရေးကြီးတယ်လို့လက်ခံထားလဲကိုနေအရင်ပြောပြပါလားရှင
်အစိုးရတွေကိုပေါ့လေနော်ကျွန်တော်တို့ freedom team ပေးပေးနေလေလူကိုပဲ freedom ပေးပေးချင်တယ်ပြီးတော့ကျွန်တော်တို့လည်းသူတို့ freedom ကိုရပြီဆိုရင်တော့လေနော်ကျွန်တော်တို့ credit government ကိုရွေးလို့ရတယ်ပေါ့နော်ကျွန်တော်တို့ voting voting vote မပေးရင်တော့လေငင်မပီလိုမပဲညကျွန်တော်တို့လည်းမဲလည်းမပေးနိုင်ဘူးဒီမှာလည်းမပေးဘူးဆိုတော့ကျွန်တော်တို့လည်း freedom ပျောက်သွားမှာဆိုလို့ပေါ့နိုင
်အဓိကပြောချင်တာတော့ပြည်သူတွေရဲ့လွတ်လပ်ခွင့်ပို့ပြီးတော့ရအောင်လို့ဒီအစိုးရကြီးပဲဒီထိတ်ချုပ်ထားတာမျိုးထက်ကိုပြည်သူတွေအနေနဲ့ကိုယ့်ရဲ့ဒီဆန္ဒအတိုင်းဖြစ်လာစေဖို့အတွက်မဲပေးတယ်ဆိုတဲ့သဘောပေါ့လေ
ဟုတ်ကဲ့
So Bruce ကတော့ဘာဖြစ်လို့ရွေးကောက်ပွဲမှာမဲပေးဖို့လို့အရေးကြီးတယ်လို့လက်ခံထားလဲရှင့်
It's important to give our vote because it's our way of expressing.
ကိုယ်ပါကိုယုံကြည်လက်ခံတယ်လဲဆိုတာထုတ်ဖော်ပြနိုင်ဖို့အတွက်မဲပေးရရေးကြည့်တယ်လို့ယုံကြည်ပါတယ်။ကိုယ့်ရဲ့သဘောထားအတန်ကိုကြားနိုင်ဖို့အတွက်လည်းရေးကြည့်ပါတယ်။ကိုယ့်အနာဂတ်အတွက်နဲ့နိုင်ငံသားတစ်ယောက်အနေနဲ့လူမှုအတိုင်းဝိုင်းထဲမှာတာဝန်ကျေဖို့မဲပေးသင့်ပါတယ
်။ Duty sense of civil duty and community အကြောင်းပေးတင်တယ်ဆို
ဆိုတော့ဘယ်သမရလောင်းကိုရောဖြစ်ပေါ့နော်မဲပေးမယ်ဆိုပြီးတော့မှကိုကဆုံးဖြတ်တဲ့အခါမှာဘယ်လိုကိစ္စတွေကကိုအတွက်အဓိကထားပြီးစဉ်းစားစရာဖြစ်ခဲ့လဲပေါ့နော်ဘယ်လိုအကြောင်းနေကြမို့လို့ဒီသမရကိုရောဒီသမရလောင်းကိုရောဖြစ်အောင်မဲပေးမယ်ဆိုပြီးတော့ဆုံးဖြတ်ဖြစ်တယ်လေရှင်ကိုနေပြောပြပါလား
ကျွန်တော်ကတော့Trump ကိုပဲမဲပေးရတာပေါ့နော်ကျွန်တော်ကတော့အဓိကဆုံးကတော့လူငယ်တို့ပေါ့ Trump President ဖြစ်တဲ့ချိန်မှာပေါ့နော် Under Trump Administration မှာလူငယ်တွေကအင်္ဂလိပ်ဝယ်တက်တယ်ပတ်စံလည်းရှိရတယ်ဒါပြီးတော့လူငယ်တွေကအလုပ်လည်းများတယ်ပေါ့နော်အခုတော့ Biden administration မှာလူငယ်ကအင်းလဲမဝယ်တက်ဘူးလူအများဆုံးလူငယ်ကကြောင်းဖို့လဲဘယ်လိုပြောမလဲမပေးနိုင်ဘူးပေါ့လေနော်ပတ်စံလည်းတိတ်မရှိဘူးအဲ့ဒါကြောင့်ကျွန်တော်က Trump ကိုမဲပေးချင်တယ်နောက်တစ်ခုကတော့နေဆက်လုံခြုံရေးပေါ့နော်ကျွန်တော်ကတော့ US citizen ကိုအရင်ဆုံး touch နဲ့အခုကျွန်တော်တို့ US citizen မှာလဲ homeless အများကြီးရှိတယ်ပေါ့နော်ကျွန်တော်ကိုဦးစားပေးပြီးတော့ US citizen ကိုဦးစားပေးပြီးတော့ပေးချင်တယ် အဲကြောင့်ကျွန်တော်ချင်တော့နယ်စလုံးချွင်းကအဲဒါလေးကြီးတယ်နောက်တစ်ခုကတော့ကျွန်တော်လည်း US Army ဆိုတော့လေစစ်သားဆိုတော့ဟိုဘယ်လိုပြောမလဲ IRR ဆိုတော့ရှိရနော် Ready Reserve ပေါ့သူတို့ကယူပြီးတော့နယ်စပ်မှာပို့တယ်ပေါ့နော်ကျွန်တော်လည်း IRR ဆိုတော့လေသူတို့ခေါ်တဲ့ချိန်မှာခေါ်လို့ရတယ်ပေါ့နော်သူတို့ခေါ်ပြီးတော့ကျွန်တော်လည်းနယ်စပ်မှာထားလို့ရတယ်အဲကျွန်တော်တိတ်မကြိုက်ဘူးနော်ကျွန်တော်လည်းကြောင်းပြီးရှင်တယ် Trump Administration ဆိုတော့လေနော်သူတို့ Border Secure ပြီးတော့လုံးချုံရေးပို့ပတ်စံပေးမယ်ပေါ့နော်ဒါပြီးတော့ border agent ကိုလည်းပို့ပြီးတော့မင်းများအောင်သူတို့ဖြစ်မှာပေါ့အဲဒါကြောင့်ကျွန်တော်လည်းအဲဒါကြောင့် Trump ကိုမဲ့ပေးတာပါ
သူတို့အဓိကတော့ကိုနေပြောတော့တာကတော့ဒီဟိုလူငယ်တွေအတွက်ကို Trump လက်ထက်မှာအခွင့်အလမ်းတွေပို့ပြီးတော့မှရှိလာမယ်အိမ်တွေပို့ဝေလာမယ်ဝင်ငွေတွေပို့ရလာမယ်ဆိုတဲ့ယုံကြည်ချက်နဲ့မဲ့ပေးတယ်နောက်တစ်ခုကစစ်တပ်ထဲမှာတာဝန်ထမ်းနေတဲ့အတွက်ကြောင့်မဟုတ်လို့ဒီခုနပြောသလိုပေါ့ဒီဟိုအချိန်မရွေးခေါ်ပြီးတော့မှနေဆက်လုံချုံရေးအတွက်ကိုတာဝန်ချတာမျိုးထက်ကိုကဒီကိုနေတဲ့နေရာမှာပဲဇောက်ချပြီးတော့ကြောင်းပြအောင်လို့လှုပ်ရှင်တဲ့ဆန္ဒကြောင့်မို့လို့ Trump ကိုရွေးချယ်တယ်လို့ပြောတာဖြစ်မဲ့တင်တယ
်ဟုတ်ကဲ့
Ruth ကောတမရလောင်းရွေးချယ်တဲ့အခါမှာဘယ်အချက်တွေကကိုအတွက်အဓိကထားပြီးတော့မှစဉ်းစားစရာဖြစ်တယ်လဲဆိုတာပြောပြပါချက
်တမီးကတော့နေရာစလုံးကိုကြည့်တယ်ဟို politics democratic ကြည့်တယ် people republican နဲ့ကြည့်တယ် and အခု democrat ကတော့သူက main focus ကတော့ abortion
ဒီမိုကရက်ဘက်ကသတိသားဖြတ်ချခွင့်ကိုပရမဆုံးဦးစားပေးပါတယ်။ပြီးရင်ငွေကြေးဖောင်းပွားမှုရော့ကျသွားအောင်လုပ်မယ်လို့ပြောထားတယ်။နောက်ရီပပ်ဘလီကန်တွေကတော့ငွေကြေးဖောင်းပွားမှုလုံးဝမရှိအောင်လုပ်မယ်တဲ့။နောက်ထရမ့်ကတော့သတိသားဖြတ်ချခွင့်ကိုမပေးချင်ပါဘူး
။ And people are trauma akua သူကတော့ abortion ကို he doesn't want no abortion.ရူဒာလူငယ်ဆိုတော့လူငယ်ဖက်ကနေကြည့်တယ် cuz အခုကရူဒာ college student and college student ဖြစ်လို့ like a payment မရှိမှာပဲပတ်စံတောင်းရတယ်ဆိုတော့အဲ့အလုပ်နဲ့မလုပ်ဘူးဆိုတော့အဲ့နဲ့ root of inflation အခုက young like it's cost a lot living at a young cost တဲ့ဆိုတော့အဲ့ကြောင့်ရူဒာ inflation ကိုမကြိုက်ဘူးအဲ့ကြောင့်အခုဖက်မှာမြို့တွေကြည့်တယ်ပြီးပြောကိုယ့်ရဲ့ country မှာဘယ်ဟာကောင်းလဲဘယ်တော့ကောင်းလဲအမျိုးပြီးပြော international ဖက်မှာဆိုနဲ့ကောင်းမလား good leader ဖြစ်နိုင်မလားဆိုတော့အဲ့အကြည့်တယ်ရူဒာတော့
သူတို့တယောက်ရဲ့ဒီ mass ပဲစီယုံတဲ့ campaign တွေကိုဘလောက်ထိပေါ့နော်ထဲထဲဝင်ဝင်လေ့လာဖြစ်လဲ host ဖြစ်ပေးပါရှင်
ရူဒါတော့ like ပုံမှန် အချိန်ရှိလို့ရှင်တော့ပုံမှန်ကြည့်ဖြစ်တယ်အချိန်မရှိလို့ရှင်တော့တိတ်မကြည့်ဘူးဒါမဲ့သူတို့ together deep ကြည့်တယ
်ကျွန်တော်ကတော့တစ်ထက်တော့တိတ်လေးမလာဘူးပေါ့နော်ကျွန်တော်ကတော့အများလူငယ်ဆိုတော့လည်းအများဆုံးက TikTok ဆိုမှပဲပေါ်တာပေါ့နော်ဒါပေမဲ့ TikTok ပေါ်မှာပေါ်တာကလည်းအကုန်လုံးအမှမဟုတ်ဘူးဆိုတော့လည်းကျွန်တော်လည်းကြည့်တာပေါ့ပြန်ပြီးတော့ news set မှာကြည့်တာပေါ့လေနော်
ဆိုတော့အခုတော့ဒါပထမဆုံးချိန်နှစ်ယောက်စလုံးကမဲပေးကြပြီပေါ့လေဆိုတော့အခုလိုမျိုးကိုထဲလိုက်တဲ့မဲကြောင့်ပေါ့နော်ကိုဖြစ်ချင်တဲ့ဒီအပြောင်းလဲတွေဖြစ်လာမယ်ဆိုတဲ့ယုံကြည်ချက်ကဘယ်လောက်ရှိလဲရှင်ကိုနေစားပြီးတော့ပြောပြပ
ါကျွန်တော် voting တယောက်ဆက်တော့တိတ်ဘယ်လိုပြောမလဲ important vote ပေါ့လေနော်ဒါပေမဲ့ကျွန်တော်တို့ vote အကုန်လုံးပေးမှာပဲအကုန်လုံးအရေး important တယ်ပေါ့လေ
so Ruth ကဘလို့ထင်လဲကိုကအခုလိုမျိုးကိုပေးလိုက်တဲ့မဲကမဲကြောင့်ပေါ့နော်အပြောင်းလဲတွေဖြစ်လာမယ်လို့ယုံကြည်လားရှင
့် Ruth ကတော့ယုံကြည်တယ်ဘာလို့လဲဆိုတော့အခုလူငယ်တွေဟိုဟိုနဲ့ပြောလိုမျိုးပဲအခုကလူငယ်တွေတဲ့ပို့ပေးလာတယ်ပြီးပြီးတော့လူကြီးတွေတဲ့ပို့ပေးလာတယ်ဆိုတော့ Ruth voted confident at all like 100% I'm confident that it will my vote matter
ကျွန်မပေးလိုက်တဲ့မဲကအရေးကြီးတယ်လို့ယုံကြည်ပါတယ်။ဘာလို့လဲဆိုတော့မဲပြတိုင်းကအရေးကြီးလို့ပါ။မဲပေးတာကကိုယ့်ရဲ့သဘောထားထောက်ခံမှုကိုပြရနိုင်ဖို့ထိရောက်တဲ့နည်းလမ်းတစ်ခုပါ။ဘာကိုပဲထောက်ခံမဲပေးတဲ့အတွက်ကြီးမားတဲ့အပြောင်းလဲတွေဖြစ်သွားနိုင်တဲ့အာမခံချက်ရှိပါတယ်
။ကိုယ့်ရဲ့ဒီပဝင်းကျင်ပေါ့အကြောင်းမှာပဲဖြစ်ဖြစ်ဒီကိုယ်တငယ်ချင်းနေကြရဲမှာပေါ့အခုလိုမျိုးဒီရွေးကောက်ပွဲသမရရွေးကောက်ပွဲကိုမဲပေးဖို့အတွက်ဘလောက်ထိလူတွေဟိုတက်တက်ကြွကြွရှိလဲအရင်မဲပေးခြင်းနဲ့စိတ်တွေရှိကြတာမြင်ရလဲရှင
်ဘူတိုရှိမှာတော့ like Asian day ပြီးပြီးတော့တခြားကနေလာတဲ့လူတွေကတော့ main focus တယ်ပြီးပြီးတော့သူတို့ကတော့အများပေးကြတယ်ဒါပေမဲ့အခု US like American day သူတို့ကြည့်ရအောင်နော်သူတို့ကတော့တိတ်မပေးကြဘူးဘာလို့လဲဆိုတော့သူတို့ကနဲ့တိတ်မသူတို့ကတော့ like အော်ငါနဲ့မဆိုင်သေးဘူးဒီဟာငါရဲ့
လုံးလုံးစေသူတို့အလုပ်မဟုတ်ဘူးလို့ထင်နေကြတာပ
ါဒီနေ့မှာတော့ early voting မှာပေါ့လေနော်လူငယ်အရမ်းများတယ်ကျွန်တော်မထင်ပါဘူးနော်မထင်ဘူးပေါ့အခုတော့ early voting မှာတော့လူငယ်ရမ်းများတယ်ဒါပြီးတော့နောက်တစ်ခုက first time voter ကိုဦးစားပေးရတယ်ပေါ့လေသူတို့ဦးစားပေးပြီးတော့ဒီလိုမျိုး vote မယ်ဒီလိုမျိုးတွားမယ်တွားတဲ့အရာအနေနဲ့ပေါ့လေနော်သူတို့အကုန်ပြပေးရတယ်ပေါ့
so it was my first time voting and then through တွားချိန်မှာ through Throw ချင်မှာ throw မေးတာပေါ့ they are near first time voting လာဒါမှမဟုတ်လို့ရှင်တော့ have you voted before မေးတယ် and Rita it's my first time vote throw ပြောလိုက်တယ် and throw like အကုန်လုံး like everybody let's all clap for her it's first time voter in the building so ပြောတော့အရင်ပြောပေးတယ် cuz throw ပြောရတာလူငယ်ဆိုတော့ throw လူငယ်တွေ throw ပို့ပို့တွေ့ချင်တာပေါ့
American တကောင်ချင်းစစ်တမ်းတွေကိုတုံ့သက်ချက်အရအခု2024သမ္မတရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးပိုင်ခွင့်ရှိသူလူငယ်၈တန်းလောက်ရှိတယ်လို့ Washington Post သတင်းစာကြီးကပြောထားပါတယ်။မြို့တော် Washington DC နဲ့ပြည်နယ်တချို့မှာရွေးကောက်ပွဲနေ့မတိုင်ခင်တည်းကကြိုတင်မဲပေးနိုင်ကြတာမို့ကြိုတင်မဲပေးထားပြီးသားလူငယ်တွေလည်းတန်းနဲ့ရှိကြပါရဲ့ရှင်။ကျွန်မဆုမြတ်မောင်ပါ
ဒါကတော့ဒါမဆုမြတ်မွန်တင်ဆက်သွားတဲ့လူမှုရှုခင်းအစီအစဉ်မှာကျမတို့မနေ့ပြန်မှကျင်းပမယ့် American သမ္မတရွေးကောက်ပွဲအတွက်ဒီမဲပေးကြမယ်ဒီမဲပေးခဲ့ကြတဲ့သူတွေရဲ့ဒီအမြင်တွေသဘောထားအမြင်တွေကိုနားဆင်ခဲ့ကြတာပါကျမတို့ VOA မြန်မာပိုင်းကနေပြီးတော့နေ့စဉ်တိုက်ရိုက်ထုံးလွင့်နေတဲ့အချိန်ကြီးကတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာထုံးလွင့်တယ်လို့မနေ့6နာရီကနေ9နာရီမှာလဲကျမတို့ view မြန်မာပိုင်းကအစီအစဉ်တွေကိုတိုက်ရိုက်တင်ဆက်နေပါတယ်အခုတော့စီးပွားရေးကဏ္ဍကိုကြည့်ရအောင်ပါဒီတစ်ပတ်မတ်တိန်ကြီးထိုက်ရဲ့စီးပွားရေးကဏ္ဍကိုပြန်ပြီးတော့ထုံးလွင့်ပါပါရှင်
American Democrat ရော Republican ရောမဲဆန္ဒရှင်အားလုံးတသဘောတည်းရှိကြတဲ့ကိစ္စများရှိလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ Virginia ပြည်နယ်ကမဲဆန္ဒရှင် James Russell ကအခုလို့ပြောပါတယ
် The seed prices keep increasing by
25 cents 50 cents နဲ့ဈေးနှုန်းတွေကတဖြည်းဖြည်းတက်လာပါတယ်ရှိတဲ့ငွေနဲ့လောင်းငါဖို့ကမလွဲတော့ပါဘူး
နိုဝင်ဘာလရွေးကောက်ပွဲအကြိုကာလမှာပြိုင်ဘက်နှစ်ဦးဖြစ်တဲ့ဒုတိယသမ္မတ Kamala Harris နဲ့သမရာဟောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကငွေကြေးဖောင်းပွားမှုအရေးကိုအာရုံစိုက်ထားကြပါတယ်။ဒီမိုကရက်သမရာလောင်းဒုတိယသမရာကမလာဟဲရစ်ကတော့အစားအသောက်နဲ့စားသောက်ကုန်တွေမှာစိတ်ချိုက်ဈေးနှုန်းပြောင်းလဲမှုကိုပြည်ထောင်စုအဆင့်တန်းမြစ်ဖို့နောက်တစ်နှစ်သားကလေးငယ်တဦးအတွက်မိသားစုကိုဒေါ်လာ6000အခွန်လျှော့ပေးရေးနောက်ပထမဆုံးအကြိမ်အိမ်ဝယ်မဲ့သူတွေအတွက်ဒေါ်လာ2000ကျွဲကျော်ပေးမဲ့အစီအစဉ်တွေကိုဒုတိယသမ္မတကမလာဟဲရစ်ကကြေညာထားပါတယ်။စီးပွားရေးမူဝါဒနဲ့ပတ်သက်ပြီးသူမရဲ့ပထမဆုံးမိန့်ခွန်းမှာဝင်ငွေနည်းနဲ့လူလက်တန်းစားအမေရိကန်တန်းတရာကျော်အတွက်အခွန်ဖြတ်တောက်မှုအပါအဝင်အဆိုပြုချက်တွေကိုကမလာဟဲရစ်ကပြောဆိုခဲ့တာဖြစ်ပါတယ်။မေဆနာရှင်အများပြရဲ့စွန့်ရင်ချက်တွေဖြစ်တဲ့အိမ်ဈေးနှုန်းနဲ့စားသောက်ကုန်ဈေးနှုန်းကြီးမြင့်မှုကိုကင်တွယ်မဲ့အစီအစဉ်တွေကိုမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်သူမနဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ကြားအကြိမ်နဲ့ရှင်ပြိုင်နေရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ရာလီကမဲဆွယ်စည်းရုံးပွဲတစ်ခုမှာဒုတိယသမ္မတဟဲရစ်ကအခုလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။
When I am elected president, I will make it.
ဒီကောက်ခံသမ္မတဖြစ်လာတဲ့အခါမှာအမေရိကန်အားလုံးအတွက်ကုန်ကျစရိတ်တွေလျှော့ချပြီးစီးပွားရေးပိုပြီးလုံခြုံမှုရှိလာစေရေးကိုထိတ်တန့်ဦးစားပေးတခုအနေနဲ့ဆောင်ရွက်ပါမယ်
။အဓိကအသားထုတ်လုပ်ငန်းကြီးတွေကိုပြစ်မှတ်ထားပြီးလုပ်ငန်းကြီးတွေစိတ်ကြိုက်ဈေးမြင့်မှုကိုပြည်ထောင်စုအနေနဲ့တားမြစ်ဖို့လဲဒုတိယသမ္မတကမလာဟဲရစ်ကအဆိုပြုပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့
Does anyone here feel richer under
Kamala Harris? Kamala Harris ne Kamala Harris ne cricket joe ro let the ma po bi chan da la le lo tin ne du mya shi ba da la Kamala Harris ne cricket joe ro let the ma zee cha la da mya shi ba da la
Tamara Houghton ne tran ga ro lo ngan ni atwe kong cha sei mya sei de si mien si kan rue ko phe sha pe kong sin nong cha aw lo pho season tha chang pyo ba de da bi me a the sei ko ro ma pyo ba bu da a pyin yin nan ne tabaw wa dan ngwe thau lo mu ko to myin pe ကုန်စည်နှုန်းကြီးမြင့်မှုကိုတိုက်ဖြတ်မယ်အကြောင်းသမ္မတဟောင်းထရန့်ကပြောပါတယ်။ဘိုင်းပါတီစင် policy center ကစီးပွားရေးမူဝါဒအစီအစဉ်ရဲ့တွဲပက်ညွှန်ကြားရေးမှူးအန်ဒရူးလော့က Zoom ကနေအခုလိုပြောပါတယ်
။ It is highly unlikely that any single
policy လက်ရှိငွေကြေးဖောင်းပွားမှုအစဉ်ကနေစီးပွားရေးအတွက်အဟိုပံရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့နှစ်ရာခိုင်နှုန်းအထိငွေကြေးဖောင်းပွားမှုကိုရှော့ချတဲ့နေရာမှာသမ္မတတဦးရဲ့မူဝါဒတစ်ခုတည်းနဲ့ထိတိယောက်ယောက်တည်ရောက်မှုရှိဖို့ဆိုတာကတော့အတော်လေးမဖြစ်နိုင်ပါဘူ
းဇူလိုင်လမှာငွေကြေးဖောင်းပွားမှုက300ခိုင်နှုန်းအထိကျဆင်းခဲ့ပြီးဒါဟာဆိုရင်2020ခုနှစ်မတ်လနှောင်းပိုင်းပထမဆုံးအချိန်ဖြစ်ကျဆင်းခဲ့တာဖြစ်ပေမဲ့အမေရိကန်ပြည်သူတွေမှာတော့အထင်အားနေစေဖြစ်ပါတယ် လက်လျက်ရောင်တိုးလာပြီးအလုပ်လက်မဲ့လဲကျဆင်းလာပြီးစီးပွားရေးပညာရှင်အများစုကစီးပွားကျမှုနဲ့ပတ်သက်ပြီးသတိပေးပြောဆိုတာမရှိတော့ပါဘူး။ဒါပေမဲ့လည်းစီးပွားရေးတစ်ခုလုံးကြန့်ခိုင်မှုအရေးကတော့မဲဆန္ဒရှင်တွေရဲ့အဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေပြီးမဲဆွယ်စည်းရုံးမှုတွေမှာလည်းအဓိကထိုးနှက်စရာအချက်ဖြစ်နေပါတယ်။ Republican သမ္မတလောင်းတော်နဲ့ Trump က
We're not going to let this incompetent socialist lunatic.
ဒီချင်းမရှိအသိဉာဏ်မဲ့တဲ့ socialist တွေကျွန်တော်တို့စီးပွားရေးကိုနောက်ထပ်လေးနှစ်ဆက်လက်ဖျက်ဆီးခွင့်မပေးပါဘူး။ကျွန်တော်တို့နိုင်ငံဖျက်ဆီးသွားပါလိမ့်မယ်
။ Harris ကတော့
Compare my plan with what Donald Trump intends to do.
Donald Trump လုပ်ဖို့ရည်ရွယ်ထားတဲ့အစီအစဉ်နဲ့ကျမရဲ့အစီအစဉ်ကိုနှိုင်းယှဉ်ကြည့်ပါ။သူကဂရေးကျွဲတထေးကြီးတွေလိုတစ်နေပြီးတစ်နေအကြီးအကျယ်အခွင့်လျှော့ပေးဖို့စီစဉ်ထားပါတယ်။စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွင့်ကိုလည်းဒေါ်လာ1 trillion ကျော် short ချဖြတ်တောက်ဖို့စီစဉ်ထားပါတယ
်။ဝန်ဆောင်မှုလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေကလုပ်သားတွေရတဲ့ပေါက်စုငွေအပေါ်မှာလည်းပြည်ထောင်စုအခွန်ကိုဖယ်ရှားပေးဖို့သမ္မတလောင်းနှစ်ဦးစလုံးကကတိပေးကြပါတယ်။ဒီအဆိုပြုချက်ဟာဆိုရင်ပေါက်စုငွေမရကြတဲ့ fast food အလွယ်စားစားတောက်ဆိုင်ကဝန်ထမ်းတွေဒါမှမဟုတ်လည်းဝင်ငွေနဲ့လုပ်သားတွေအတွက်အထောက်အကူမဖြစ်သလိုကုန်ကျစရိတ်များပြီးအလွဲသုံးစားလုပ်လာနိုင်တဲ့သူလည်းသုံးသက်သူတွေကဝေဖန်ကြပါတယ်။အခွန်မူဝါဒစင်တာကအကြီးအကဲပညာရှင်စတီဗင်ရောဆန်သဲကအခုလိုပြောပါတယ
် How can we be sure that it's deserving working people
လူပေါင်းများစွာကသူတို့ရဲ့အပိုစုကျင်းနဲ့လုပ်ငန်းဆောင်ရွက်မှုအခကျင်းငွေတွေကိုပေါက်စုငွေလိုလုပ်ပြီးသူတို့အတွက်အခွန်ကင်းလွတ်ခွင့်ဖွင့်ပေးသလိုမဖြစ်အောင်ဘယ်သူတွေခံစားခွင့်ရှိသလဲဆိုတာကိုဘယ်လိုသတ်မှတ်ကြမှာလဲ
အရင်ကတော့အဓိကကျတဲ့စီးပွားရေးကိစ္စတွေမှာထရန့်ကိုမဲဆန္ဒရှင်တွေကပိုပြီးတော့ကြိုက်ကြပါတယ်။လက်ရှိသမ္မတဂျိုးဘိုက်ဒန်ထက်ထရန့်လက်ထက်မှာဗန္ဒာရေးပိုပြီးကောင်းလာလိမ့်မယ်လို့အမေရိကန်တွေကရှုမြင်ကြောင်းလူမှုသဘောထားစစ်တမ်းအတော်များများကဖော်ပြချပါတယ်။ဒါပေမဲ့လည်း Financial Times သတင်းစာနဲ့မီရှိဂန်တက္ကသိုလ် Rock စီးပွားရေးချောင်းတို့ဘူးတွဲကောက်ယူတဲ့သုတေသနစစ်တမ်းမှာတော့ကမလာဟဲရစ်လက်ထက်မှာစီးပွားရေးပိုကောင်းမယ်လို့ယုံကြည်သူ40နှစ်ရာဂိုင်နှုန်းရှိလာပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လအတွင်းလက်ရှိသမ္မတဘိုင်ဒန်ရရှိခဲ့တာထက်ခုနှစ်မှတ်ပိုတိုးလာတာဖြစ်ပါတယ်ရှင
်မတ်တင်ဂီတိုင်းတင်ဆက်သွားတဲ့စီးပွားရေးကဏ္ဍကိုပြန်လည်ထုတ်လွှင့်ခဲ့တာပါတနင်္လာနေ့ညချမ်း VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမက်ခင်လေးကပြောပြမှာပါရှင်
အမေရိကန်မှာရွေးကောက်ပွဲကျင်းပဖို့တရက်တာလိုတော့တဲ့အချိန်နောက်ဆုံးနေမှာအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာသမ္မတလောင်းတွေအပြိုင်ဆိုင်မဲဆွဲကြရတော့မှာဖြစ်ပါတယ်။ Democratic Party ကဒုသမ္မတကမလာဟဲရစ်ကတော့ရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးရမှာအရေးကြီးလိမ့်မယ်လို့ခန့်မှန်းထားတဲ့ Pennsylvania ပြည်နယ်မှာဒီကနေ့စီယုံရင်ဆင်းမှာဖြစ်တယ်လို့သမ္မတဟောင်းထရမ့်ကလည်း Pennsylvania ပြည်နယ်ရဲ့မြို့နှစ်မြို့မှာမဲဆွဲဖို့ရှိနေပါတယ်။မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီသတင်းပတ်ထဲတရုတ်နိုင်ငံတွားရောက်မှာဖြစ်ကြောင်းနှစ်နိုင်ငံတာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်။မေကောင်မြေဝန်း၅နိုင်ငံဖြစ်တဲ့ကမ်ဘောဒီးယား၊လာအိုမြန်မာ၊ထိုင်း၊ဗီယက်နမ်နဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်နေတဲ့အတူအာရှဖွံ့ဖြိုးရေးဘဏ် ADB ဥက္ကဋ္ဌတို့ထိပ်သီးစည်းဝေးအတွက်ဖိတ်ကြားထားတာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောသွားပါတာ။တရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ့်အထမအကြိမ်မြောက်မဟာမဲခေါင်ဒေတာကွဲထိပ်သီးအစည်းအဝေးနဲ့တခြားဒေတာဆိုင်ရာအစည်းအဝေးတွေအတွက်စစ်ကောင်တက်ရောက်မှာဖြစ်ကြောင်းလည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဘက်ကမြေရှားတပ်ထုတူးဖောက်ခွင်တွေပိတ်ပင်ထားပြီးတော့နောက်ထပ်ကုန်ကျန်းတွေမတင်ပို့နိုင်တဲ့အတွက်ကမ္ဘာမြေရှားတပ်ထုဈေးတက်သွားနိုင်တဲ့အကြောင်းလုပ်ငန်းရှင်တွေခန့်မှန်းထားတာကို Global Times သတင်းစာမှာရေးသားထားပါတယ်။ကချင်ပြည်နယ်ချီဖွေမြို့နယ်တွေကပန်ဝါဒေတာမှာမြေရှားမိုင်းတွင်းတွေကိုစက်တင်ဘာလဇန်ကလေးကပိတ်သိမ်းထားပြီးပြန်လည်တူးဖော်ခွင့်မရတဲ့ကြောင်းဒေသခံတပ်ထုတွေလုပ်ငန်းရှင်တွေက VOE ကိုပြောဆိုထားတာရှိပါတယ်။ကမ္ဘာဈေးကွက်ထဲကိုတင်ပို့တဲ့မြေရှားတပ်ထု50ရာခိုင်နှုန်းကျော်ဟာမြန်မာနိုင်ငံကထွက်တာဖြစ်ပြီးစမတ်ဖုန်းတွေကွန်ပျူတာတွေကအစလျှက်စစ်ကားထိခေတ်သစ်နည်းပညာနဲ့လူသုံးကုန်ပစ္စည်းတွေနဲ့စစ်လက်နက်ပစ္စည်းတွေထုတ်လုပ်ရမှာအသုံးပြုတဲ့တပ်ထုတပ်18မျိုးအုပ်စုပါဝင်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဆန်ကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Joel K ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကိုစိတ်နှပြကျမ်းမာချမ်းသာပြီးတော့ BND ရဲ့အသွေအသွေကနေလည်းကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come